ာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် View American စံတော်နေ့အောက်တိုဘာ18ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိ9လိုမီတာ31 32 58နဲ့9လိုမီတာ190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းစတင်အစံလွှင့်နေပါပြီအခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာကမ္ဘာတော်မှာ COVID-19 ရောဂါကူးစက်ခံသူအရေအတွက်ဟာ 39.8 သန်းနီးပါးနဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ John Hopkins တက္ကသိုလ်ကပြောလိုက်ပါတယ်။အဲဒီထဲမှာ American ပြည်ထောင်စုကကမ္ဘာမှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ရောဂါကူးစက်ခံသူ 8.3 သန်းကျော်ရှိတယ်လို့ပြောပါတယ်။အဲဒီနောက်မှာတော့အိန္ဒိယနိုင်ငံက9သန်းခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးတော့ Brazil နိုင်ငံကတော့9.1သန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်ခံသူ1000ခွဲကျော်နဲ့သေဆုံးသူ185ယောက်ရှိပြီးတော့ရုရှားနိုင်ငံဟာကူးစက်သူ 1.3 သန်းကျော်နဲ့ကူးစက်မှုစလုံးထအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်ဥရောပနိုင်ငံတွေမှာလည်းကူးစက်မှုတွေမြင့်တက်လာနေတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်ညမထွက်ရအမိန့်တွေအပါအဝင်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ပြင်သစ်မှာတော့ဗိုင်းရပ်စ်မျိုးအပါအဝင်တခြားမျိုးကြီး9မျိုးမှာည9:00ကနေမနက်6:00အထိညမထွက်ရအမိန့်တွေထုတ်ပြန်ထားပြီးပဲရီမြို့မှာတော့မင်းညားကလူတွေအပြင်မထွက်ရတဲ့အတွက်6ကန့်နေခဲ့ပါတယ်။ဘယ်လ်ဂျီယံမှာလည်းမနေ့ကကစာပြီးတော့လူတွေအနေနဲ့ည12:00ကနေမနေ့9:00အထိအပြင်ထွက်လို့ရမှာမဟုတ်သလိုကော်ဖီဆိုင်တွေစားသောက်ဆိုင်တွေနဲ့အရက်ဘားတွေအားလုံးပိတ်ဖို့ကိုလည်းအမိန့်ထုတ်ထားပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့အိန္ဒိယမှာလွန်ခဲ့တဲ့24:00တွင်နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ61,800ယောက်ရှိတာကြောင့်ရောဂါကူးစက်ခံသူစုစုပေါင်း9000ခွဲနီးပါးရှိသွားပြီဖြစ်ပါတယ်။ဒါပြန်ဗိုင်းရပ်စ်ကြောင့်သေဆုံးသူ1033ယောက်ရှိတဲ့အတွက်စုစုပေါင်းသေဆုံးသူဟာ13,432ယောက်ရှိဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကအတည်ပြုပါတယ်။ဒါပြန်ညူရီလီမျိုးမှာလေတုညင်ညမ်းမှုတွေမြင့်မားတာကြောင့်လာမယ့်လတွေအတွင်းမှာဗိုင်းရပ်စ်ကူးစက်မှုတွေကိုတိုက်ဖျက်ဖို့ကိစ္စဟာပိုပြီးတော့ရှုပ်ထွေးစေပြီးအခုလအကုန်မှာကျင်းပဖို့ရှိတဲ့ဘာသာရေးပွဲတော်ကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနိုင်ဖို့ရှိတယ်လို့လည်းအာဏာပိုင်တွေကသတိပေးထားပါတယ်။ရှိတော်အရှာဘက်မှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ဗိုင်းရပ်စ်ကူးစက်သူ4105ယောက်နဲ့သေဆုံးသူ80ရှိတယ်လို့အင်ဒိုနီးရှားအလားပိုင်းကပြောပါတယ်။ဒါကြောင့်အင်ဒိုနီးရှားမှာစုစုပေါင်းဗိုင်းရပ်စ်ကူးစက်သူ36,000ကျော်နဲ့သေဆုံးသူ12,512ယောက်ရှိပါတယ်။ဖိလစ်ပိုင်မှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ2369ယောက်နဲ့သေဆုံးသူ50ရှိတယ်လို့ဖိလစ်ပိုင်ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါကြောင့်ရောဂါကူးစက်ခံသူစုစုပေါင်း35,600ကျော်နဲ့သေဆုံးသူ6,652ယောက်ရှိသွားပြီလို့ပြောပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာကိုရိုနာဗိုင်းရပ်စ်ဖြစ်ပွားသူ9ယောက်တွေ့ရှိခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမြောက်ပိုင်းတိုက်ခိုင်တဲမှာရှိတဲ့နှစ်နိုင်ငံနယ်စပ်ဂိတ်တွေအားလုံးကိုထိုင်းနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကစပြီးတော့ထိုင်းနိုင်ငံမှာပထမဆုံးအကြိမ်ပြည်တွင်းကူးစက်မှုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်စလုံးဟာထိုင်းနိုင်ငံမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။မနေ့ကတော့ဗိုင်းရပ်စ်ကူးစက်ခံသူ2ယောက်ကိုအရင်တွေ့ခဲ့ပြီးတဲ့နောက်ဒီနေ့မှာနောက်ထပ်3ယောက်တွေ့ရှိခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံဘာနေကပြောပါတယ်။အခုလိုဗိုင်းရပ်စ်ကူးစက်မှုတွေကြောင့်မဲဆောက်မြို့ကကျောင်းတွေအားလုံးကိုတပတ်ပိတ်ဖို့ထိုင်းအာဏာပိုင်တွေကအမိန့်ထုတ်လိုက်ပြီးစားသောက်ဆိုင်တွေနဲ့တခြားအစားအစာရောင်းတဲ့ဆိုင်တွေကိုလည်းဆိုင်တွေမှာစားဝတ်မပေးဘဲပါဆယ်ရောင်းဖို့ပဲခွင့်ပြုထားပါတယ်။ဈေးဆိုင်တွေနဲ့ဈေးဝယ်စင်တာတွေဆက်ပြီးတော့ဖွင့်ဖို့ခွင့်ပြုထားပေမဲ့လည်းကုန်ပူချိန်တိုင်းတာတွေတယောက်နဲ့တယောက်ခက်ခွာခွာနေတာတွေလုပ်ဖို့ပြောပါတယ်။မြန်မာနိုင်ငံမှာဩဂတ်လကစပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်လာနေတာကြောင့်လွန်ခဲ့တဲ့နှစ်လအတွင်းမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာလေဆာဖြတ်ကျော်တာတွေကိုထိုင်းဘက်ကတင်းတင်းကြပ်ကြပ်လှုပ်လာခဲ့ပါတယ်။ထိုင်းနိုင်ငံမှာဒီနေ့နောက်ထပ်ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်ရှိတာကြောင့်စုစုပေါင်းကူးစက်ခံသူ3686ယောက်နဲ့သေဆုံးသူ59ယောက်ရှိတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာအစိုးရကိုစန့်ကျင်ဆန္ဒပြသူရာပေါင်းများစွာဒီနေ့မှလည်းဘန်ကောက်မြို့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်းဆိုရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဆန္ဒပြခေါင်းဆောင်တွေပါဝင်လူသားစင်ပေါင်းများစွာကိုဖမ်းဆီးပြီးတော့ဆန္ဒပြပွဲတွေကိုတားဆီးနေတဲ့ကြားမှာပဲကျောင်းသားတွေဦးဆောင်တဲ့ဆန္ဒပြသူရာပေါင်းများစွာဟာအစိုးရရဲ့အမိန့်ကိုစန့်ကျင်ပြီးတော့ဗန်ကောက်မြို့က Victory Monument ကျောက်တန်းရှိမှာစုဝေးပြီးဝန်ကြီးချုပ် Prior Chan Ocha နှုတ်ထွက်ပေးဖို့ပဲစည်းပုံပြင်ဆင်ဖို့နဲ့ထိုင်းနိုင်ငံရဲ့စီးနင်းငံဘရင်စနစ်ပြုရင်ပြောင်းလဲရေးတွေလုပ်ဖို့ကိုဆက်ပြီးတောင်းဆိုခဲ့ကြတာပါဒါပြင်ဆန္ဒပြတဲ့သူတွေဟာဗန်ကောက်မြို့ကတခြားနေရာတော်မြင်မြတ်မှာလည်းနေရာတွေခွဲဆန္ဒပြခဲ့ကြပြီးတော့နောက်ထပ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့လည်းပြောလိုက်ပါတယ်။ဆန္ဒပြတဲ့သူတို့ကတော့သူတို့ရဲ့တောင်းဆိုချက်တွေကိုမရမချင်းဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြလိုက်ပြီးဗန်ကောက်မြို့လည်းကလမ်းနေရာတော်မြင်မြတ်မှာလည်းထိုင်းနိုင်ငံရဲ့အလံလေးနဲ့အတူလွတ်လပ်တဲ့ထိုင်းသမ္မတနိုင်ငံတော်ဆိုတဲ့စာရန်တွေကိုလည်းစီးတွေနဲ့ရေးဆွဲခဲ့ကြပါတယ်။ စနပ်ပြတဲ့သူတွေကတော့2014ခုနှစ်ကရသဆရာကိုအာနာသိမ့်ပြီးတက်လာခဲ့တဲ့လက်ရှိဝင်ကြီးချုပ်ဖြစ်တဲ့စစ်ကောင်းဆောင်ဟောင်ပရာယုတ်ဟာပြီးခဲ့တဲ့ရွေးကောက်ပွဲမှာသူအနိုင်ရဖို့အတွက်အမှန်မကန်လှုပ်ခဲ့တယ်လို့ပြောနေကြပါတယ်ခင်ဗျာ
တဲ့ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိ5မီတာ31 kHz 6833ညာ5မီတာ32 kHz 6383ညာ5မီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5မီတာ190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်မင်္ဂလာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်နာဂိုနိုကာရာဘတ်ဒေသမှာတိုက်ခိုက်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့အကြားအပြစ်ခတ်ရဆေးရေးသဘောတူညီပြီးနာယီပိုင်းအကြားမှာပဲသဘောတူညီချက်ကိုချိုးဖောက်ကြောင်းတစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုလာကြပါတယ်အဇာဘိုင်ဂျန်တို့ကအမြောက်ကြီးတွေကြောက်ခဲတွေနဲ့ပြစ်ခတ်ပြီးလူသားချင်းစာနာမှုဆိုင်ရာအပြစ်ရရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့အာမေးနီးယားကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့အစောပိုင်းကတွစ်တာမှာရေးသားခဲ့ရပါအဇာဘိုင်ဂျန်ကာကွယ်ရေးဝန်ကြီးဌာနကလည်းရန်သူတပ်တွေကမော်တာနဲ့အမြောက်တွေအသုံးပြုပြီးတော့ဂျီဘရီလ်မြို့ကိုပြစ်ခတ်တိုက်ခတ်တယ်လို့ဒေသရင်းကြီးရွာတွေကိုလည်းတိုက်ခိုက်ကြောင်းဒါကြောင့်အခုလိုလက်တုံ့ပြန်ရတာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်တနင်္ဂနွေနေ့ကစလို့အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနှစ်ဖက်အပြစ်ခတ်ရဆေးရေးသဘောတူညီချက်အစ်စ်ကိုသဘောတူကြောင်းနိုင်ငံသားရေးဝန်ကြီးဌာနတွေကစနေနေ့ကကြေညာခဲ့တာပါဒါဟာနာဂိုနာကာရာဘတ်ဒေသမှာတိုက်ပွဲတွေသုံးဖက်ကြာနေပါဖြစ်ပွားပြီးတဲ့နောက်တစ်ပတ်အတွင်းမှာဒုတိယကြိမ်အပြစ်ရရေးကြိုးပမ်းမှုလည်းဖြစ်ပါတယ်ရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကအာမေးနီးယားနဲ့အဇာဘိုင်ဂျန်နိုင်ငံသားရေးဝန်ကြီးတွေနဲ့တယ်လီဖုန်းဆက်သွယ်စကားပြောဆိုပြီးမှအပြစ်ခတ်ရဆေးရေးကြေညာချက်ကိုထုတ်ပြန်ခဲ့ရလေဖြစ်ပါတယ်နှစ်နိုင်ငံကြားအပြစ်ရရေးတိတိကျကျလိုက်နာဖို့လိုအပ်ကြောင်းဝန်ကြီးလက်ဖရော့ဖ်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရူးတို့ကပြောဆိုထားပါတယ်ရှင်အမေရိကန်ပြည်ထောင်စုမှာမနေ့ကမြို့တော်ဝါရှင်တန်နဲ့နိုင်ငံတဝန်းအမျိုးသမီးတွေချီတဲ့ဆန္ဒပြပွဲဆင်နွှဲခဲ့ပြီးသမ္မတဒေါ်နယ်ထရမ့်ကိုမဲမပေးကြဖို့နဲ့ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာ Conservative ရှေ့ယူဆွဲတရားသူကြီး Amy Coney Barrett ကိုအစားမထိုးဖို့ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကွယ်လွန်သူတရားရုံးချုပ်တရားသူကြီး Ginsburg တက်ခဲ့တဲ့ Cornell တက္ကသိုလ်မှာလည်းချီတဲ့ပွဲတစ်ခုပြုလုပ်ခဲ့ပါတယ်အလားတူပဲ Independent Women's Forum ရှေ့ယူဆွဲဝါဒီအမျိုးသမီးအဖွဲ့ကလည်းဝါရှင်တန်တရားရင်ကျူရှိတံပြန်စုဝေးချီတက်ခဲ့ကြပါတယ်သူတို့ကတရားရင်ကျူတရားသူကြီးနေရာအခုအသိခံအဖို့အဆိုပြုထားတဲ့တရားသူကြီးအေမီကော်နီဘဲရက်ကိုထောက်ခံအားပေးခဲ့ကြပါတယ်ဘဲရက်ကိုတရားရင်ကျူတရားသူကြီးခံအဖို့အတီးပြုရေးအထက်လွှတ်တော်မှလာမယ့်သတင်းပတ်အတွင်းမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအလုံးလက်မဲ့တွေနဲ့ကြောင်းနာထားရတဲ့ကလင်းငယ်တွေကိုလူကုန်ကူးသူတွေကပြစ်မှတ်ထားအမျက်ထုတ်နေတယ်လို့ကုလသမဂ္ဂကျွမ်းကျင်ပညာရှင်နှစ်ဦးကပြောပါရယ်ကုလသမဂ္ဂစီးရင်ရေးအရာတကဘာလုံးခမန်းကြီးလူပေါင်း25သန်းလောက်ဟာအလုံးသမားနဲ့လိန်ကြုံအဖြစ်ခိုင်းစေဖို့လူကုန်ကူးခံနေရတယ်လို့ဆိုပါရယ်အခုလိုကာယောဂါဖြစ်ပေါ်နေတဲ့အချိန်အကူအညီအထောက်ပံ့တွေရထားရတယ်လို့တရားမျှတမှုတွေကြိုးပမ်းမှုတွေလည်းဟန်တာထားတယ်လို့ဖြစ်နေတဲ့အတွက်လူကုန်ကူးခံရနိုင်တဲ့သူတွေပိုများလာနိုင်တာကိုကုလသမဂ္ဂအဖွဲ့ကစိုးရိမ်နေရပါလူကုန်ကူးတာတွေကိုပို့ပြီးတော့လျှော်ဝဲလှုပ်ဆောင်လာကြတာကလူကုန်ကူးမှုတိုက်ဖျက်ရေးအတွက်အခက်အခဲဖြစ်လာတယ်လို့ကုလသမဂ္ဂလူကုန်ကူးမှုတိုက်ဖျက်ရေးအစီရင်ခံစာတင်တဲ့သူရှဗန်မူလာလီကပြောပါတယ်အထူးသဖြင့်ကာယောဂါဖြစ်ပွားနေတဲ့အချိန်အခြေခံစီးပွားရေးစနစ်ကောင်းကောင်းမရှိတဲ့နိုင်ငံတွေမှာလူကုန်ကူးခံရနိုင်တဲ့အန္တရာယ်ပိုများနေတာပါဒီလိုအခြေအနေတွေမှာစောက်တီးရမရဖြစ်နေတဲ့လူတွေအပေါ်လူကုန်ကူးသူတွေကပြစ်မှတ်ထားအမျက်ထုတ်လာနိုင်တယ်လို့မူလာလီကပြောပါတယ်အခုလိုကာလနဲ့ဆက်တွေပိတ်ထားတာနဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးစီးမင်းတွေကြောင့်တစ်ကမ္ဘာလုံးရှေ့ပြောင်းလို့သား164တန်းလောက်ဟာလေနေရပြန်ဖို့အခက်အခဲဖြစ်နေတယ်လို့အကူအညီလဲရှာဖို့မလွယ်ကူတဲ့အတွက်လူကုန်ကူးသူတွေပြစ်မှတ်ထားစရာဖြစ်လာနေတယ်လို့အစိုးရခန်းစားတင်သွင်းသူရှဗန်မူလာလီကပြောပါတယ်ရှင်။အီရန်နိုင်ငံဟာကာကွယ်ရေးအတွက်ကိုကိုကိုအားကိုးတဲ့နိုင်ငံဖြစ်တဲ့အတွက်ပြည်ပကလည်းနဲ့တွေဒရဇက်ဝယ်ယူစရာမလိုအပ်ဘူးလို့အီရန်တို့ကပြောပါတယ်။အီရန်ပေါ်ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချရေးပိတ်ပင်တမ်းမြစ်ချက်အမေရိကန်တို့ကန့်ကွက်နေတဲ့ကြားကတနင်္ဂနွေနေ့မှာတတန်းကုန်ဆုံးတော့မယ့်အချိန်မှာအီရန်ကအခုလိုပြောလိုက်တာပါ။အီရန်ရဲ့ကာကွယ်ရေးဆိုင်ရာယုံကြည်ချက်နဲ့မူဝါဒကကိုယ့်ရဲ့ပြည်သူတွေနဲ့ပြည်ရင်းစွန့်ရည်ကိုသာအားကိုးကြောင်းတမျိုးချမဟုတ်တဲ့လက်နက်တွေအစုလိုက်အပြုံလိုက်သိစေတဲ့လက်နက်တွေနဲ့ တမယိုးချလက်နဲ့တွေ့ဒေဝဆက်ဝေယူရာတွေကအီရန်ရဲ့ကာကွယ်ရေးမူဝါဒထဲမှာမပါဝင်ကြောင်းအီရန်နိုင်ငံပိုင်သတင်းဌာနကပြောပါတယ်2009ခုနှစ်ကလေးကအီရန်အပေါ်လက်နဲ့ရောင်းချရေးတမင်းပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကတနင်္ဂနွေနေ့မှာတည်တန်းကုန်ဆုံးပြီဖြစ်ပါတယ်ဒီလိုကုန်ဆုံးမဲ့ရဲ့သတ်မှတ်ချက်ကို2015ခုနှစ်မှာအီရန်ရုရှားတရုတ်ဂျာမနီဗြိတိန်ပြင်သစ်နဲ့အမေရိကန်ပြည်ထောင်စုတို့အကြားသဘောတူညီထားခဲ့တာပါအီရန်တို့ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုဟန်တာဖို့ကြိုးစားရင်းအီရန်အပေါ်စီးပွားရေးအရာပိတ်ဆို့ထားတာကိုရှော့ချပေးဖို့အဲ့ဒီသဘောတူညီချက်မှာပါပါတယ်။ဒါပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်က2018ခုနှစ်မှာအဲ့ဒီစာချုပ်ကနေကိုယ်သဘောနဲ့ကိုနှုတ်ထွက်လိုက်ပြီးကလေးကအမေရိကန်နဲ့အီရန်တို့အကြားတင်းမာမှုတွေမြင့်တက်နေရပါအီရန်တို့အပေါ်သမယိုးကြားလက်နက်မယောင်းချဖို့ချမှတ်ထားတဲ့ကုလဆုံးဖြတ်ချက်ကိုတည်တန်းတိုးဖို့အမေရိကန်နဲ့ဂျူပန်နာကိုလုံခြုံရေးကောင်စီကပေချပြီးတဲ့နောက်မှာကုလသမဂ္ဂကချမှတ်ထားတဲ့ပိတ်ဆို့မှုအလုံးကိုပြန်ပြီးတော့အသက်သွင်းကြောင်းသမ္မတထရမ့်အစိုးရကဩဂုတ်လတုန်းကကြေညာခဲ့ပါတယ်ဒီလိုကြေညာပြီးတဲ့နောက်မှာရုရှားနဲ့တရုတ်တို့အနေနဲ့ကုလသမဂ္ဂရဲ့ပိတ်ဆို့မှုတွေကိုမပြစ်ပေဖို့လေအမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကသတိပေးထားပါတယ်။အီရန်ကိုလည်းနဲ့ရောင်းချခဲ့ရင်တရုတ်နဲ့ရုရှားနိုင်ငံတွေပေါ်ပိတ်ဆို့မှုတွေချမှတ်မယ်လို့လည်းပြောထားခဲ့ပါတယ်ရှင်။တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြည်ညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆယ်လီနာဆင်နိုင်ပါပြီရှင်
။ကျမဆုမမရှင်ကချင်ပြည်နယ်တွင်းကကျေးရွာအုပ်စုတော်တော်များများမှရွေးကောက်ပွဲမကျင်းပတော့ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ဟာနိုင်ငံသားတို့ရဲ့အခြေခံရပိုင်ခွင့်မဲပေးပိုင်ခွင့်ဆိုတဲ့နိုင်ငံသားအခွင့်အရေးကိုချိုးဖောက်တာဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူတွေကဝေဖန်ပြောဆိုလိုက်တဲ့အကြောင်းကျွန်မတင်ပြပေးကြပါမယ်လာမယ့် 2020 ပြည်နှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပဖို့ရပ်ပိုင်းမဲ့လူတော်တဲ့အချိန်မှာတော့ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသတို့မှာလွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲကျင်းပရန်အခြေအနေမရှိဆိုတဲ့အကြောင်းပြချက်နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ16ရက်နေ့ကနိုင်ငံကိုကြေညာလိုက်တာပါကချင်ပြည်နယ်တွင်းကရွေးကောက်ပွဲမကျင်းပနိုင်တော့မယ့်နေရာတွေကတော့ခေါလန်ဖူးစွန်ဘရာဘွန်မချမ်းဘောမန်စီမိုးမောက်ရွှေကူချီပွေဆော့လော်တနိုင်းဝိုင်းမော်နဲ့အင်ဂျန်ရံမြို့နယ်တွေကခြေရွာအုပ်စုတော်တော်များများပါဝင်ပါတယ်။အခုလိုမျိုးကချင်လူမျိုးရေးအဖွဲ့ KIO နဲ့အစိုးရတပ်တို့ကြားနေ့နေ့ချီစီးရေးပြည်ပခါတွေဖြစ်ခဲ့တဲ့ကချင်ပြည်နယ်တွင်းကကချင်ဒေသခံခြေရွာသူခြေရွာသားတွေဟာစစ်တပ်ကိုခါစီခံနေရတယ်လို့အခြေခံနိုင်ငံသားအခွင့်အရေးကိုပါဆုံးရှုံးရတဲ့အနေအထားဖြစ်နေပါတယ်လို့2020ပြည်နှစ်ရွေးကောက်ပွဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကိုစားဝင်ရောက်ရှင်ပြိုင်မဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်လောင်းဆိုင်နုပန်ကဝေဖန်ပြောဆိုလိုက်ပါတယ်
။ဒီကျွန်တော်တို့ကချင်ပြည်နယ်မှာဆိုရင်တော့အခုချင်းငါလုံးလုံးရတယ်ဒါမှလည်းမလုပ်ဘူးဆိုတဲ့အနေအထားမှာနိုင်ငံသားတွေအခွင့်အရေးအများဆုံးရှုံးနေပါဖြစ်ဆိုရင်တော့နိုင်ငံတိုင်းနိုင်ငံမှာကိုယ်ကငါနဲ့အုပ်ချုပ်မဲ့ဆရာကကိုယ်ကိုယ်တိုင်ရွေးချယ်မဲ့အခွင့်အရေးတော့ရှိတင်နေပေါ့နော်ဒါနိုင်ငံသားကြီးတွေကနိုင်ငံသားတယောက်ရဲ့အခွင့်အရေးတော့ရတင်မယ်အခုကတော့မရဘူးဆိုရမှာကျမတို့ကစိတ်တော့မကောင်းဘူးပေါ့နော်ဒီပုံမှာလည်းဒီရှိဘက်ကနေလည်းဒါတစ်ခုခုတောင်းဝယူမတောင်းခံပြီးမှလုပ်ဆောင်ပေးဖို့အတွက်တော့ကျမတို့ကမျှော်လင့်တယ
်2020ရွေးကောက်ပွဲမကျင်းပဖြစ်မဲ့ကချင်ပြည်နယ်တွင်းကကြေးရွာအုပ်စုတော်တော်များများကတော့ IDB စစ်ဆောင်စခန်းကပြည်သူတွေများတယ်လို့လူမှုအလင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဒေါ်မရီတွန်ကပြောပါတယ
်ဟုတ်တယ်အခုအဲ့ဒီရွေးကောက်ပွဲကော်မရှင်ဆွေးနွေးတဲ့ရွာတွေမြို့နယ်တွေပေါ့နော်အဲ့မှာရှိတဲ့လူတွေများတော့အဖြစ်ကကျမတို့ IDP စကန်လေးဖြစ်တယ်။2015တော့လည်းဒီ IDP ဒုက္ခရဲစကန်တွေမှာရှိနေတဲ့လူတွေကမဲပေးခွင့်မရှိခဲ့ဘူးလေ။အခုလည်းအဲ့လိုပဲပေါ့။ဒီအစိုးရထိန်းချုပ်တဲ့ IDP စကန်တွေပြီးတော့ဒီ KIO ထိန်းချုပ်တဲ့ IDP ဒုက္ခရဲစကန်တွေမှာရှိနေတဲ့လူတွေဖြစ်တယ်။ပြောမယ်ဆိုရင်တော့ဒီဒုက္ခတွေ10,000ပတ်ဝန်းကျင်ကတော့ဒါပြီးလို့မရအောင်လို့ကျမတို့ပြောလို့ရတာပေါ့လေနော်။ IDP ဆိုမှလည်းတူအလဲနိုင်ငံသားတယောက်ပဲ။ဒါမဲ့ဒီမဲပေးခွင့်ကတော့ခွင့်ရတော့အဆုံးဆုံးနေရတော့2015ကအခုလည်းဒီလိုပဲပေါ့လေနော်။အစိုးရကတန်းတာပြောင်းသွားတယ် IGP ရဲ့ဘွားတော့မပြောင်းဘူးဒီတိုင်းပဲပေါ့ဒီနော
်ဒီလိုကချင်ကျေးရွာအုပ်စုတွေကဒေသခံကချင်ပြည်သူတွေမဲပေးပိုင်ခွင့်မဆုံးရှုံးစေရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့ခရိုင်တိုင်းမြို့နယ်အစဉ်ရွေးကောက်ပွဲကော်မရှင်နေဌာနဒေသခံကချင်နိုင်ငံရေးပါတီတွေနဲ့ဆွေးနွေးပြီးတော့စနစ်တကျစီစစ်တင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီရဲ့ဒုဥက္ကဋ္ဌဒေါ်တွဲဘူးကပြောပါတယ
်ကချင်ပြည်နယ်မှာရွေးကောက်ပွဲမကျင်းပတဲ့နေရာတွေကတော့ပြည်ဝါတွေပေါ့နော်အဲ့ဒီဒေသတွေကပြန်စစ်ဆေးရမှာဖြစ်တယ်တကယ်လို့တိုက်ပွဲလည်းမရှိဘူး KIA control area လည်းမဟုတ်ဘူးဆိုရင်တော့ကျွန်တော်တို့ကမဲပေးဖို့လိုတာပေါ့အဲ့တော့လွတ်လပ်ပြီးတရားများတမ်းမှုရှိဖို့ကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလည်းသူတို့ပြည်နယ်ရရောခရိုင်ရရောပေါ့အဓိကကတော့ကျွန်တော်တို့ကအားလုံးမဲပေးနိုင်အောင်တော့စီစဉ်ပေးဖို့လိုတယ်
อันนี้ที่ดาราก็เช่นดีดูเลยค่ะแม้เป็นยังไม่เงินน้าคุยสองช่วงยาตัวตัวมาที่รู้เงินน้าคุยเนี่ยอันนี้แม้เป็นไปคุยชีเรศรากูเราไม่ติดใจเลยเนี่ยท้าพี่เนี่ยจ้าเลยลูกทอมเมอรี่ตรงกับเจ้าว่าเลยอันนี้เนี่ยคุยเงินเยอะมากเจ้าวิมาคุยเงินน้าตาเจ้าวิ่งคุยเงินนี้จูแม้เป็นไปคุยกูยังปวดยังยี่ดีอ่ะบอกเลยเนาะที่เราอยู่กับเวรเราปีเดียวแม้เป็นเลยสุดเลย
หากูตัวไม่ตีเราเราเบียวยาเลยยังจิ้มอันไหนไหลเราจะมาเราเบียวเราอยากเลยเนาะแต่สิ่งแต่ละอายุปีเนี่ยคุณไม่ใช่ชีวิตเราไม่ใช่ชีวิตปีท้าวอายุปีอายุปีแก่มาไปดีใจตรงนี้มาทุกสาวแต่ละแม่ส่วนใหญ่ไปดูเบียวเฉยๆบอกเลยท้าวสาวไปลงไปพูดลูกอัดเดลูกจะมาอ่ะยังไงบ้างเนาะคุณส่วนใหญ่ก็เช่นดีเนี่ยมาแต่จบยังเสร็จยังไม่รับเช็คเหรอคนเนี่ยไปไหนชีวิตบ้าบีแต่เป็นแม่สิ่งปีปีขาดีกันที่มาในเซมูติชีวิตก็เช่นดีดูเล သူတွေကပြောပါတယ်ရှင်ကျွန်မဆုမမ
ထိုင်းမြန်မာနယ်စပ်မဲတောင်မြို့မှာကိုဗစ်ကပ်ရောဂါကိုတွေ့ရှိရကနေစတင်ပြီးထိုင်းမြန်မာနယ်စပ်ချစ်တီရဲ့အမှတ်နဲ့တကားကနေတင်သွင်းကုန်နဲ့တင်ပို့ကုန်စတဲ့ပုံသွဲမှုတွေကိုအောက်တိုဘာလ18ရက်နေ့ညနေ3နာရီကနေစတင်ပြီးတပတ်ကြာယာယီပိတ်ပင်လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်မမအေးမှာပါမဲဆောက်မြို့မှာပြီးခဲ့တဲ့လကစပြီးမြန်မာနိုင်ငံကနေပြန်လာတဲ့ထိုင်းနိုင်ငံသားတွေကိုဗစ်ကပ်ရောဂါတွေ့ရှိတာမြန်မာကုန်တင်ကားမောင်းသမားတွေကိုဗစ်တွေ့ရှိတာဒါအပြင်ကုန်ကားသမားများဝင်ထွက်ခဲ့တဲ့မဲဆောက်မြို့ထုံထောင်းရပ်ကွက်အတွင်းမှာပိုးတွေ့ရှိသူတွေတိုးလာရကနေစလို့အနီးတစ်ဝိုက်ကစာတင်ကျောင်းတွေဘာသာရေးကျောင်းတွေကိုလည်းယာယီပိတ်လိုက်ပါတယ်ဒီနောက်မှာတော့ထိုင်းမြန်မာချစ်ကြည်ရေးတရားမြင့်မှာကုန်ကယ်မှုတွေကိုလည်းတပတ်ကြာကန့်သတ်လိုက်တဲ့အကြောင်း PNB နဲ့မြဝီခရိုင်အုပ်ချုပ်ရေးမှူးဦးတည်ဆောင်ကအခုလိုပြောပြပါတယ်
ကုန်တယ်မှုကိုယာယီကန့်တယ်တော့ကုန်တယ်မှုကတော့တမန်ပြင်ပုံမှန်နော်မထိတ်ပေါ်တာထိတ်ဒေတာနဲ့ကုန်တယ်မှုတော့မရှိဘူးတခြားဒီကိုဗစ်ကိစ္စနဲ့ဟာတော့နေချင်းစီဟောပေါ့အရေးပေါ်ဟာမျိုးတော့ရှိကောင်းရှိနိုင်တာပါအဲအဲ့ဒီထုတ်ပြန်ထားတာတော့25ရက်နေ့ညနေရှိပါခဏသူကသူစီကအိတ်ဖို့ကိုလည်းကန့်တယ်တော့အင်ဖို့လည်းကန့်တယ်ထားတော့ကျွန်တော်တို့လုပ်လို့မရသေးဘူးပေါ့ကျွန်တော်သူပြန်လို့ရှိနေတဲ့အချိန်မှာလုပ်လို့ရမလားဆိုတော့ကျွန်တော်တို့သက်ဆိုင်ဌာနနဲ့ဆိုင်တာပေါ့ကုန်တယ်ရေးဆိုကုန်တယ်ရေးနဲ့ဆိုင်တယ်ကောက်ဆန်းနဲ့ကောက်ဆန်းဆိုင်တာပေါ့
ကုန်တယ်မှုတွေယာယီရပ်တန့်ထားမှဖြစ်ပေမဲ့ကိုဗစ်ကာလမှာအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကတော့တရားနှစ်ကနေနေရပြန်လို့ရကြောင်းကိုလည်းပြောပြပါတယ်
ဒါတမားနဲ့နားနဲ့လည်းရတယ်ခင်ဗျ။အဲ့နိုင်ငံသားတွေပြန်ဝင်နေတယ်ဆိုတော့ကျွန်တော်တို့လမ်းကြီးပေါ့နိုင်ငံကြီးနိုင်ငံဆောင်တဲ့ဆက်နေပေါ့တော့
။အော်တိုဘာလ17ရက်နေ့မှာတော့ထိုင်းတမားရေးဝင်ကြီးမစ္စတာအနုတင်ချန်ပီရကွန်ဟာမဲဆောက်မြို့ကိုလေယာဉ်နဲ့လာရောက်ခဲ့ပြီးနေဆက်အခြေအနေကိုလာရောက်စစ်ဆေးခဲ့ပြီးနေပြည်တော်အာဏာပိုင်တွေနဲ့တွဲဆုံသွားခဲ့ပြီးတဲ့နောက်အခုလိုပြောဆိုသွားပါတယ်။ဟော
ရတာတော့ဘောတာမကျေပြန်တာလက်လောက်ဆောင်ပေါ်နေတယ်
ထိုင်းတမိုင်ဝင်ကြီးဒေါက်တာအနုတင်ချန်ပီရကွန်ပြောဆိုသွားတာကတော့မဲဆောက်မြို့သူမြို့သားတွေအနေနဲ့အခုလိုမျိုးကိုဗစ်ရောဂါပိုးကူးစက်နေတဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်ထိတ်လန့်တာတွေမဖြစ်ကြဘူးနဲ့အိန္ဒိယချင်းနိုင်ငံကနေတရားမဝင်ဝင်ရောက်လာသူတွေကိုအမျိုးသားရေးတာဝန်လို့စောင့်ကြည့်တင်ပြေးကြဖို့ထိုင်းဘာသာနဲ့တိုက်တွန်းသွားပါတယ်အခုလိုမျိုးနယ်စပ်တရားမြင့်မှာကုန်ကယ်မှုတွေယာယီကန့်သတ်လိုက်တာကတော့မဲဆောက်မြို့ကအစ္စလာမ်ဘာသာဝင်တွေအများဆုံးနေထိုင်နေတဲ့ထုံထောင်းမဒီနာရပ်ကွက်မှာမိသားစုဝင်၅ဦးကိုဗစ်ကပ်ရောဂါပိုးတွေ့ရှိခဲ့ပြီးထိုင်းနိုင်ငံအတွင်းကူးစက်ပြန့်ပွားမှုကိုအရေးပေါ်ထိန်းချုပ်နိုင်ဖို့အတွက်ထိုင်းအနာပိုင်တွေကအရေးပေါ်ကာလအဖြစ်9ရက်သတ်မှတ်လိုက်ကြောင်းမဲဆောက်မြို့ပိုင်ကကြေညာချက်ထုတ်ပြန်လိုက်ပါတယ်အရေးပေါ်ကာလကို9ရက်သတ်မှတ်ထားတဲ့ကာလအတွင်းမှာပိုးတွေ့ရှိတဲ့ရပ်ကွက်အနီးတစ်ဝိုက်ကဘာသာရေးကျောင်းတွေနဲ့စာသင်ကျောင်းတွေအားလုံးပိတ်ထားရမှာဖြစ်ပြီးကိုဗစ် -19 ရောဂါပိုးထိန်းချုပ်ရေးလုပ်ငန်းတွေကိုလုံဆောင်တော့မှာဖြစ်တယ်လို့ဆိုပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအချိန်နဲ့ည9နာရီကနေ10နာရီအထိအချိန်နှီးပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင
်။ပြန်ရပါခင်ဗျာ။ဒီမှာတကယ်ငင်းငယ်လိုမျိုးစင်မှာအရေးပါတဲ့ဆီတနင်္ဂနွေလုံးပြည့်ခတ်ရက်စေးသဘောတူညီချက်လက်မှတ်ရေးထိုးခဲ့တာအခုဆိုရင်9နှစ်ရှိတော့ပါပြီဒီ9နှစ်တာဖြတ်သန်းမှုအတွင်းအ ောင်မြင်မှုတွေဘယ်လောက်များရခဲ့တယ်လဲရှေ့နာကမှာရောဘာတွေမျှော်လင့်နိုင်မလဲစိတ်ခေါ်မှုတွေရောဘာတွေရှိနေတယ်လဲဆိုတာတွေကိုကန္နာရေးရချွင်းချင်သူဥမ္မောင်ဆိုဆက်သွယ်မင်းမြင်တင်ဆက်ထားပါရဲ့ကျွန်တော်အောင်ရင်းဦးပါဥမ္မောင်ဆိုမင်္ဂလာပါခင်ဗျာဟုတ်ကဲ့ SCA တနင်္ဂနွေလို့ပြခဲ့ရစေသဘောတူညီချက်အခုဆိုရင်ငါနဲ့တတန်းရှိသွားပါပြီ2015ခုနှစ်တုန်းကပထမဆုံးသဘောတူညီချက်ရတဲ့အချိန်မှာတန်းနာလည်းလက်ကန်အဖွဲ့၈ဖွဲ့ရှိရတာအခုဆိုရင်နောက်ထပ်၂ဖွဲ့တိုးပြီး၁၀ဖွဲ့ရှိနေပါပြီဆိုတော့သဘောတူညီချက်ရတဲ့အချိန်ကစလို့ဒီငါနဲ့တာကာလအတွင်းအဓိကအောင်မြင်မှုအနေနဲ့ပြောရဆိုရင်ဘာများရှိနေဦးမှာဆို
အဓိကတော့ပြဿနာကြီးအများကြီးရှိတယ်ကြာပြဿနာကြီးအများကြီးရှိရပါပထမတစ်ချက်ပြောမယ်NCA ပေါ့ NCA ထုတ်ပြီးရေဆိုတဲ့အဲမှာကကျွန်တော်ကသဘောတူချက်မရဆိုတော့ NCA ထုတ်ပြီးရမှာပထမတစ်ချက်ပြောမယ်ဆိုရင်တော့တနင်္လာချထားရင်းနဲ့ပတ်သက်ပြီးတော့အဲကသဘောတူချက်များတော့ဥပမာဆို RCSS အဲတန်ရတစုံတရာရှိတယ်လက်မှတ်ထိုးထားတဲ့ server RCSS ပြင်ယူရင်းနဲ့ပတ်သက်ပြီးတော့တနင်္လာချထားရင်းမှာတော့သဘောတူချက်ရှိတော့ကျင်းယူပါဘောအိန္ဒိယကျင်းကျင်းယူတမန်ငါးရင်မှာတပ်ဝဲဖြစ်တယ်အစီအစဲဆိုလဲအဲ့လိုပဲအစီအစဲသိတုတပ်ဝဲလိုချရရင်မှာတပ်ဝဲဖြစ်အစီအစဲနဲ့ဆိုတော့တပ်ဝဲအများဆုံးပေါ့အဲ့ဒါတော့300လောက်ဖြစ်မှာတဲ့စီလက်မှတ်ထိုးမှာဒါကလည်းပဲကျွန်တော်ဘယ်လက်ဆွဲရင်လက်မှတ်လောက်ထိုးပြီးအစီလက်မှတ်ထိုးပြီးနောက်ပိုင်းမှာဒီတနင်္လာချထားရင်းနဲ့သဘောတူညီကြမှာနားလဲပေါ့အဲ့ဒီကွဲပြားပါတယ်ကွဲပြားတဲ့အချိန်မှာကြဒနာကိုကျွန်တော်တို့ကမပြေရှင်းနိုင်မပြေရှင်းနိုင်တဲ့အခါမှာ2018နှစ်ကုန်သလိုရှင် KNU ဒီ level NCA သဘောတူချက်ပါဒီစီလိုချက်စီလိုအနေပြခရယာနာလေးဆိုတက်လာတယ်အဒီ RCSS ကလည်းကျက်ပြတ်တရနာလေးဆိုတာတက်လာဒါကြောင့်မလို့ SCA လုပ်ငန်းစဉ်ဒီ2018နှစ်ကနေ2019တနည်းလို့ကျဆင်းသွားတယ်လို့ပြောလို့ရတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့အစည်းပတ်သက်လို့ပြောရရင်ไทม์มาတော့တိုက်ပွဲက2020ထဲမှာလေဒီနေ့ကဖြစ်တယ်2019မှာလေဒီနေ့ကဖြစ်တယ်လို့ဆီရှင်းလို့မရတဲ့ပြဿနာဖြစ်တယ်အဲ့တော့ဒါရေခိုင်ပြဿနာကလည်းပြီးခြားပြဿနာတရားနဲ့ပတ်သက်တယ်နောက်ပိုင်းဖွဲ့တယ်ဘုံရဲ့ပြဿနာဖြစ်နေတာကျွန်တော်တွေ့ရတယ်နောက်ပိုင်းဖွဲ့ရလဲကျွန်တော်စုတ္တချင်းကြီးကဖိတဲ့အချိန်မှာလည်းဒီကဖိတဲ့အတွက်ကြောင့်ပတ်သက်တာတွေ့ရတယ်ဒါကြောင့်မလို့ပြဿနာကတော့ဆီရှင်းစရာတွေတော့ဒါသေးတယ်ပြောပါ
โอเคအခု NC သဘောတူညီချက်ငါးနှစ်ပြည့်မှာပဲနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကောင်ဝေးဦးစီးချုပ်ဘူချင်းမူကြီးမင်းအောင်လည်းစတဲ့အထူးကခေါင်းဆောင်တွေလည်းမင်းငွန်းတွေပြောတာတွေ့ပါတယ်အစိုးရနဲ့ဒီတက်မတော်ထိပ်တန်းခေါင်းဆောင်တွေရဲ့မင်းငွန်းတွေမှာလည်း NC ငါးနှစ်တာကာလအတွင်းကျင်းပတဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုအတိအမှတ်ပြုလက်ခံပြောသွားတာတွေ့ပါတယ်ဥပမာ NC သဘောတူညီချက်ထဲမှာအရေးကြီးတဲ့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာကိုအဖြစ်လောက်ပဲထည့်ထားတာမျိုးတွေပါကတော့မကောင်းမှုဆိုတဲ့သဘောမျိုးတော့ဆက်စွချင်နေငုံးထဲမှာထည့်ပြောပါတယ်ဆိုတော့ဒီလိုကိစ္စတွေရော NC လမ်းကြောင်းမှာဘလောက်ထိဟန်တာဖြစ်ခဲ့လို့များယူဆလဲဥမောဆို
အစင်းသားမှုပေါ်လဲမှုရှိနေတယ်ကျွန်တော်အမြင်ကပြောရရင်ဆိုးနယ်တက်မလို့ဒီကတက်မလို့ဘက်ကတော့လက်ရှိဆွေးနွေးပွဲမှာဘုံငင်းရဲ့ဆွေးနွေးပွဲတွေမှာလက်နဲ့တန်းသောလက်နဲ့ကြိုင်တက်ဖွဲ့ရဲ့ပြဿနာကိုဖြစ်ရှင်းကိုဆောင်ပေးနေတယ်ဆောင်ပေးပြီးစဉ်းစားတယ်လို့ထင်ပါတယ်အဲ့မဲ့တိုင်းသားလက်နဲ့ကြိုင်ဒီဘက်ကပြောမယ်ဆိုလို့ဖြစ်လို့ရှိတယ်။ဩတိုင်းသားလက်နဲ့ကြိုင်တွေကသူတို့ရဲ့အမျိုးသားတန်းတူရေးပြဿနာကိုသူဆောင်ပိတ်ပြီးစဉ်းစားတဲ့အထက်မှာအဲ့ဒီဆက်စွန့်နေမှုကအဲ့စဉ်းစားမှုအခြေခံတော့မတူပါဘူး။ဒါပြင်နိုင်ငံရေးစွန့်နေမှုတွေမှာမပြေလည်တာကတော့တိုင်းသားလက်နဲ့ကြိုင်တွေပို့ပါဘာလို့အခြေခံစဉ်းစားလဲဆိုတော့ဒီနေ့ပြည်တော်စုဒီကျွန်တော်1948ခုနှစ်ပြည်တော်သဘောတူညီချက်အခြေခံပုံကပေါ်လာတဲ့ပြည်အောင်စုဖြစ်တယ်ဆိုတဲ့အခြေခံပုံကလည်းသူ့ရဲ့အဲနိုင်ငံရေးသဘောထားကိုဆွေးနွေးပါတယ်ကျွန်တော်အစိုးရနဲ့တက်မတော်ဘက်ကတော့ကျွန်တော်ဒီ48ဆဲသဘောတူညီချက်ကိုအတိအမှတ်ပြုဖို့ဝင်လေးပါတယ်သူတို့ဘာကြောင့်လဲဆိုတော့48သဘောတူညီချက်မှာဖွဲ့ဖွဲ့လူကဖွဲ့ထုတ်ပြန်လို့စနေတွေဖွဲ့ထုတ်မှပြီးမယ်ဆိုတော့သဘောတူညီချက်သဘောကျရမှာမဟုတ်ပါဘူးသူအနေနဲ့ကတော့ဒီနေ့အချိန်အနည်းကိုင်ရဲ့ပြောင်းလို့ခုတီဆောက်ဖို့ဆိုတဲ့ဘက်ကစဉ်းစားပါအဲ့တော့စဉ်းစားမှုပါအချိန်ကလွယ်ပါတယ်ပထမချက်ဒုတိယချက်ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တိုင်းသားလက်နက်ကိုင်တွေဘက်ကစဉ်းစားတာကမြို့သားတန်းကြီးနဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဒီအမျိုးသားလက္ခဏာပေါ်နေဆိုတော့စဉ်းစားပါဒါပေမဲ့အစိုးရနဲ့တမန်တော်ဘက်ကဖက်ဒရယ်ဒီမိုကရေစီလို့ပြောတော်လဲပဲစွမ်းနဲ့တက်မရဘက်ကအခြေခံစဉ်းစားတာကဟိုချုပ်ကံမျိုးရှော့ချပြီးတော့ တော့ပြည်ငယ်လူသားသာအနာတူပြီးပဲကစဉ်းစားပါအဲ့တော့ဒီအခြေခံစဉ်းစားမှုကပွဲလွှဲနေတာအတက်ကအပြန်အလှန်သဘောပေါက်ပြီးတော့ဒီအခြေခံကဒီလေနိုင်လိမ့်မယ်
ဟုတ်ကဲ့တော့ဆက်စီမင်းကလည်းမပြောတော့တာတခုလည်းသတိထားမိပါတယ်ဒီတာဝန်ရှိတဲ့ခေါင်းဆောင်တွေကုတာဝန်ကိုပြပြသားသားလုပ်ဖို့ပုံခုရေးနိုင်ငံရေးကုကျိုးစည်းဝါးကြည့်ပြီးအချိန်ဆွဲတာမျိုးတွေမလုပ်ဖို့လုပ်တယ်ဆိုရင်လည်းဒါငြင်းငြင်းကိုဖြစ်စီရရောက်တယ်ဆိုပြီးသတိပေးသွားပါတယ်ဟိုဘသူပဲပါဆိုတော့တိတိကျကျရင်းမြန်းသွားတာမရှိပါဘူးဆိုတော့တုတ်တက်မှုရအောင်လုပ်နိုင်ရင်လည်းဒီလိုကုကျိုးကြည့်ပြီးမလုပ်ဘူးလို့ပြောနိုင်တဲ့ကိစ္စတွေရောတကယ်ပဲရှိနေလို့အခုလိုပြောသွားတာလားဥမော်ဆိုဘယ်လိုယူဆလဲခင်ဗျာ
ကျွန်တော်အမြင်ကတော့ဒါမျိုးကဒီရေလုပ်ငန်းဆက်မှာဒီလိုဖြစ်တဲ့ဟိုကမျိုးကဘလို့တင်ပြပေးခဲ့ပါလဲ။ဟောဒီရေလုပ်ငန်းစီကိုတကယ်စတာက2017ခုနှစ်မှာသမားဦးသိစီပေါ့။နော်အစိုးရပြောင်းလို့ကျွန်တော်အစိုးရနေပြီးတော့ခေါ်တာ။ဒီရေလုပ်ငန်းစီကိုတကယ်တမ်းခေါ်ဆိုနိုင်ပြီးသူကပဲဖြစ်ပါလား။နော်အဲတော့ဒီကနေ့သူကပဲဒီ energy သူကပဲသူ့ကိုနည်းနည်းပြောင်းအောင်ဆက်တယ်။ဟောဆိုတိုင်းကလည်း question နဲ့ဒီရေလုပ်ငန်းနဲ့ခေါ်လို့မရဘူးကြာ။ဆိုရယ်ပေါ်ရရအဲ့တော့ဒီနေ့ငင်းငင်းလုပ်ငန်းစဉ်ဦးဆောင်နေတာဒီဆိုရတယ်အဲ့တော့တကယ်တမ်းငါဒီကျဲလုပ်ငန်းစဉ်အောင်မြင်ဖို့အတွက်တက်တက်လဲလဲတွားပေးဖို့လိုတယ်တွန်းတက်တက်လိုတယ်ဆိုရင်လည်းပဲအဓိကကတော့အစိုးရကဦးဆောင်လုပ်ဖို့ကြိုးစားနေတာဖြစ်ပါတယ်ဒါကျွန်တော်ပြည်ခံကျိုးလို့ NLD တို့ညွှန်ပြတာမဟုတ်ပါဘူးကျွန်တော်ငင်းငင်းလုပ်ငန်းစဉ်တရားကဲဒီကတောင်ခံမှုကတည်သေးအစိုးရဖြစ်တယ်ဆိုတော့
ပြောကြတာဟုတ်ကဲ့အခု TNC ငန်းနေပြည်မင်းငုံးနေထုတ်ပြန်ချက်ဒီမှာပြီးခဲ့တဲ့ကာလအတွင်းအောင်မြင်မှုတွေစင်ကုန်မှုတွေကိုသုံးသပ်တာတွေရှိပါတယ်ဒီနေ့မှာကွဲလွတ်ချက်တချို့ရှိတာကိုလည်းသတိထားမိပါတယ်ဆိုတော့ဒီငင်းငင်းလုံငန်းစင်မှာတစ်ဖက်နဲ့တစ်ဖက်ချင်းခတ်ပုံနဲ့အမြင်တွေမှာအတိတ်ကဘာတွေများကွဲလွတ်နေလို့ရှေ့မတွန်းနိုင်ပဲဖြစ်နေရတယ်လို့များဥမောင်ဆိုနားလည်ထားလိုက်ခင်ဗျာ
ကျွန်တော်အော်တိုဘာ15ရက်နေ့ NC ငန်းနေပြည်မှာကျွန်တော်တို့အစတိတ်မဲ့သုံးခုဖတ်ပါတယ်တကွာတော့ဒီအစိုးရထွက်တာပါတကူကတော့ကာဝေးဥစည်းချုပ်ကထွက်တာပါနောက်တစ်ခုကတော့ EA ပေါ့ဗျာတိုင်းလားနိုင်ငံပြည်ထွက်တာဆိုရဲထုတ်ပြန်ချက်မှာအပိုင်း၃ဝန်းပါတယ်ဗျာအဓိကထုတ်ပြန်ချက်ဖော်ဝါပိုင်းကတော့2020နောက်ပိုင်းမှာ NCA လက်မှတ်မထိုးသေးတဲ့တိုင်းလားလက်နက်ကိုင်တွေကိုလည်းပဲနိုင်ငံဆွေးနွေးပွဲဆွဲရအောင်ကြိုးစားသွားမှာဖြစ်သလို NCA လက်မှတ်ထိုးထားတဲ့ဒီအဓိကရစေးကိုခိုင်မအောင်ဆက်လုပ်သွားမယ်ဒုတိယပိုင်းမှာဆိုလို့ရှိရင်တော့UVD ရေးစီနိုင်ဆိုတဲ့ဘက်မှာဒီနယ်ခြေကဥပဒေနဲ့ပတ်သက်ရေးဆွဲရေးကိုစောင့်တယ်ပေါင်းလို့သွားမယ်တတိယမှာဒီစောင့်တယ်ပေါ်သွားတဲ့ဥပဒေတွေကိုခြေအောင်ဥပဒေပြင်ဆင်ရေးမှာစောင့်ရဲသွားမယ်ဆိုတော့ဆိုရဘက်ကကြီးညာချက်မှာတွေ့ပါတယ်အဲ့တော့တမရဘက်ကကြီးညာချက်မှာတော့အဲ့ဒီအသေးစိတ်တွေမပါဘူးတမရဘက်ကကြီးညာချက်မှာစောင့်ပေးသွားတာကတော့ NC လမ်းကြောင်းကရှောက်နေသေးအောင်တမရဘက်ကစောင့်ပေးသွားတာတွေ့ရတယ်အဲ့ဒီမှာထူးခြားတာပါတော့ပါလဲဆိုတော့အဲ NC ထိုးထွက်တဲ့ EU ရဲ့ကျင်းတဲ့မှာထူးခြားတဲ့ချက်လက်ချက်ကပါလဲဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲ NC နဲ့ပတ်သက်ပြီးနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းမှာအားလုံးပါဝင်ရေးကိုသူစားသွားမယ်ဆိုတဲ့ချက်ကောင်းပေးပေါ်ပြတာတွေ့ရပါတယ်တစ်ချက်ဒုတိယတစ်ချက်အနေနဲ့ပြောမှစုချင်းတော့ဒီခိုင်းပြည်နယ်ပြဿနာကိုနိုင်ငံရေးဆွေးနွေးပြင်ဆင်ဖို့ဆိုတော့ဒီ key point ကိုထောက်ပြတာတွေ့ရပါတယ်အဲ့တော့ချုပ်ပြီးဒီညီညာချက်သုံးခုကိုချုပ်ပြီးပြောမှဆိုလို့ရှိရင်ကျွန်တော်အစိုးရအနေနဲ့ဒီဘက်လမ်းကြောင်းတစ်ခုဒီအဆင့်လိုက်သွားမယ်လမ်းကြောင်းကိုဖော်ပြတာတွေ့ရတယ်။ကာဝေးတက်မရဘက်ကတော့ဒီဘက် NC လမ်းကြောင်းကိုဖော်ပြတာတွေ့ရဆိုပြီး EOE ဘက်ကပြောမယ်ဆိုတော့လက်တွေ့ဖြစ်ရှိရမယ်လမ်းကြောင်းနှစ်ခုကိုထောက်ပြသွားတယ်ဆိုပဲချက်ပါ
။ဟုတ်ကဲ့ NC လမ်းကြောင်းနဲ့ပဲတော်တော်ဘာနဲ့ပဲသွားသွားပေါ့လေမြန်မာနိုင်ငံမှာငင်းချဲရဖို့လူတွေဆိုတာကတော့သိကြပါရဲ့ငင်းချဲရို့အပြစ်ခက်ရဆဲရဖို့လို့လူလာရဆိုပြီးတော့အားလုံးကလည်းပြောနေပါရဲ့ဒါပေမဲ့တစ်ချိန်ချင်းမှာပဲတိုက်ပွဲကြီးစီးရီစင်းမှုတွေကလည်းတန်းနေတော့မှာဆိုတော့တိုက်ပွဲကြီးရဖို့ငင်းချဲရဖို့လက်တလုံးအခင်းချင်းရဘလောက်များမျောလင်းနိုင်မလဲဟူးမော်ဆိုမျိုးကိုနေကုန်းချုပ်နေနဲ့သိကြပါရဲ့ခင်ဗျာ
ဖြစ်နေတာတော့ဗျာ SC ထုတ်ပြတာရဲ့အဖွဲ့ရမှာအဓိကပြတ်ပြတ်နေတာကတော့ KNU နဲ့ ASEANကျတော့အလရယ်လက်မှတ်ရေးထိုးတာတည့်ရရေးထိုးတာယူမဲ့တနည်းအားချတိုင်းနဲ့ကွဲလွဲတည်တယ်။ပလင်းနေတဲ့ခါမှာ KNU တမန်ကအမောင်အေရမှာအဓိကတုတ်တက်တယ်။ဒါပေမဲ့ဇာတ်တော်သေးတယ်လို့ပြောရမယ်လို့ဆယ်မှာတော့လောဆယ်မှာတော့တိုက်ပွဲကြီးဖြစ်တာကြားရတယ်ဒီတက်။ဒါပေမဲ့ RCS ဆက်ပတ်သက်ပြီးတော့သူကအခုလောဆယ် 10 ဟိုဒီလာပိုင်းစောပိုင်း10လောက်ကဆိုပြီး RCS နဲ့တောင်းပွဲမှာတော့တိုက်ပွဲကြီးဖြစ်တာတွေ့ရတယ်။ဒါတော့ဒီအပိုင်းမှာမဟုတ်ပါဘူး။ဒီလမ်းမှာရေးထိုးစားပြီးတဲ့နောက်ပိုင်းအဖြစ်နဲ့တက်ပွဲပြတာ200ကျော်300ကျော်ကြီးပါတယ် အဲ့တော့ဒီပြဿနာကိုကျွန်တော်တို့က GMC နဲ့ဖြေရှင်းမှာလားဘာနဲ့ဖြေရှင်းလဲဆိုတာကိုတော့ကျွန်တော်တို့ကအာရုံစိုက်ပြီးတော့လုပ်ဆောင်မှုပေးဖို့လိုအပ်ပါတယ်အဲ့ဒါပြီးရင်တော့နောက်ကြပိုင်းခုနပဲပါရင်ပြန်ပြီးတော့လမ်းမှူးတာလည်းပဲနေပတ်သက်ပြီးတော့ဖြေရှင်းမှုလိုအပ်ပါတယ်ဖြေရှင်းမယ်ဆိုလို့ရှိရင်တော့ဝါမိုင်းလာကျွန်တော်တို့ SSTP ညောင်ပိုင်းခုနပဲဒီသုံးပွဲရပါတယ်ထူကြည့်တာပါPNPB အညာဝိုင်းခုနှစ်ပွဲမှာပါတယ် KNPB ဆက်ပါတယ်ထူပြီးသားပါအဲ့တော့တစ်ခါတိုင်မှန်းမရှိပါဘူးတော့ဆက်အဲ့တော့ကျန်တဲ့၄ဘွဲ့ပါတယ်ပြည်သူ့ကြေညာရှိအဲ့တော့ကျန်တဲ့၄ဘွဲ့ပါတယ်ဆိုသူ့ရှိတဲ့ကျန်မှာတော့ဆက်ခိုင်မာကအဲ့ AU အတိမမပြုတ်နိုင်ဘူးခိုင်မာတရှိကွန်းလည်းမပြုတ်နိုင်ဘူးဆော်တော့ပိုင်းလိုက်စားမှာတရှိကွန်းပြုတ်လာလဲမပြုတ်နိုင်တော့ဆိုတဲ့အချိန်မှာဒီကြေညာလက်ခက်တဲ့နေဖြစ်အဲ့တော့ဒီကြေညာကိုအေးပြဿနာအခိုင်အမာတတိယအေးပြဿနာအေးကိုဘယ်လိုလဲထုံးမလို့တဲ့ပြဿနာအဓိကပြဿနာသူဖြစ်လာပါလိမ့်မယ်အဲ့ဒါအပြင်အေးနဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တွေတက်တဲ့ဥကန်တို့ CNL တို့ကလည်းဒီတော့ပွဲပြီးရစီပဲကြည့်ရတာဖြစ်တဲ့ကြောင့်ပေါ့ဒီခိုင်မာစပွဲတွေပြင်းထန်လာရင်အဲရှမ်းမြောက်မော်ဖြစ်လာမလားဆိုတဲ့အပိုင်းကိုကျွန်တော်တို့ကအဲသတိထားဖို့လိုပါတယ်တတိယအချက်အနေနဲ့ဟိုပြန်ရီကကျွန်တော်ငှောင်းစစ်စပွဲနောက်ပိုင်းမှာဒီ sorry ချီပွေနဲ့ထော့တော်ကြားရရစခန်းတို့နေရာယူထားတဲ့အတွက်တောင်းလို့အိုင်လန်ဖောက်လို့မရဘူးအိုင်လန်ဖောက်ဖို့ဒီစခန်းကြီးခက်ခိုင်းနေတဲ့ဒီနေမှာဒီပြဿနာလည်းမဖြစ်သင့်နိုင်ရင်ခက်ချင်းပြည်နယ်မှာလည်းတိုက်ပွဲကြီးပေါ်လာတယ်အဲ့တော့ဆိုလိုတာကတော့ကျွန်တော်တို့မှာဒီအဖြစ်ခက်ရစိင်းနဲ့ပတ်သက်ပြီးတော့ဒီနိုင်ငံဆွေးနွေးပွဲမတိုင်ခင်ကိုအဖြစ်ခက်ရစိင်းနဲ့ပတ်သက်ပြီးတော့လက်တွေ့ကြကြဖြေရှင်းရမယ်ပြဿနာတွေကိုအယုံဆိုင်ဖြည့်ရှင်းဖို့လိုသေးတယ်လို့ပဲဒီမှာ
ဟုတ်ကဲ့ပါခင်ဗျာအခုလိုချင်ပြပြီးဖြည့်ချရဲတန်းသားကြီးရဲ့ချွင်းချင်သူဥမ္မောင်ဆုနဲ့ပြည့်သက်တဲ့အားလုံးကိုလည်းကျေးဇူးထူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
မင်္ဂလာပါရှင်ဖူးစိတ်သူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီဒီတစ်ပတ် UTB ဥက္ကဋ္ဌဥကြုံမြင့်ပြတနာဘလောက်ထိကင်တွယ်ဖို့လိုတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကတဲ့အော်တိုဘတ်၁၅ရက်နေ့ကနေပြည်တော်တမရအိမ်တော်မှာထောင်ပြေးမှုနဲ့ဖမ်းဆီးထားတဲ့ UDP ခေါ်နှင်းစီပါတီဥက္ကဋ္ဌဦးကျော်မြင့်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲတစ်ခုလုပ်ပါတယ်နိုင်ငံတော်တိုင်ပင်ခံရုပ်ဝန်ကြီးဌာနပြောင်းကြိုင်းမှုချုပ်ဦးစော်ထေးကရှင်းလင်းတာဖြစ်ပြီးဦးကျော်မြင့်အကြောင်းတစ်ခုတည်းကိုပဲပြောဆိုခဲ့တာပါဦးစော်ထေးရဲ့ရှင်းလင်းချက်အရ UDP ပါတီဥက္ကဋ္ဌဦးကျော်မြင့်ကိုအကြောင်းအရာအလိုက်အဖွဲ့ပေါင်းစုံနဲ့စစ်ဆေးနေတာဖြစ်ပြီးပြည်ပြမှုမရှိသေးဘူးလို့သိရပါတယ်စစ်ဆေးနေတဲ့ကိစ္စတစ်ခုဖြစ်တာနဲ့အညီသတင်းတော့တွေမင်းများသမျှကိုအပြည့်အဝပြန်ဖြေမပေးနိုင်သေးသလိုရှင်းလင်းပြောပြခဲ့တဲ့ငွေကြေးပမာဏပိုင်ဆိုင်မှုလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့လည်းအတည်ပြုနိုင်သေးတာမဟုတ်ပါဘူးကြောက်လဲဥစိုထေးကကနဦးထုတ်ဖို့ခြင်းအဖြစ်ပြောဆိုသုံးလုံးခဲ့တာတွေ့ရပါတယ် UDP ပါတီဥက္ကဋ္ဌနဲ့ပတ်သက်ပြီးအစိုးရဘက်ကဘာတွေဖော်ထုတ်နိုင်ခဲ့သလဲဘာတွေဆက်ပြီးဖော်ထုတ်ဖို့ကြံနေအောင်မလဲသူ့ရဲ့ UDP ပါတီကရောဘာဆက်ဖြစ်လာမလဲဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်ခုဒီပိုင်းအဲ့ဒီကိစ္စအကြောင်းလေ့လာတင်ပြသွားပါမယ
်တိရစ္ဆာန်ရှင်းလင်းပွဲမှာညွှန်ကြားမှုချုပ်ဥစိုထေးရဲ့ရှင်းပြချက်အချင်းချုပ်ကခုလိုပါဦးကျော်မြင့်ရဲ့ထပ်ဆိုချက်အရသူဟာ1996ခုနှစ်ကမန္တလေးပြည်သူ့စေယုံကြီးအချုပ်ကနေထွက်ပြေးခဲ့ကြောင်းနေဆက်ကနေတဆင့်ထိုင်းနိုင်ငံဘန်ကောက်မှာတလနေထိုင်ခဲ့ကြောင်းအဲ့ဒီနောက်နော်ဝေးနိုင်ငံအော့စလိုမြို့ကိုရောက်ပြီး3လလောက်နေထိုင်တဲ့အကြောင်းအဲ့ဒီနောက်နိုင်ငံရေးခိုလုံခွင်းနဲ့အမေရိကန်နိုင်ငံကိုရောက်ပြီး2011ခုနှစ်ဝင်းကျင်ထိနေထိုင်ခဲ့တယ်လို့ဆိုပါရယ်2012ကနေ2014ထိကနေဒါနိုင်ငံဗန်ကူးဗားမှာနေထိုင်ခဲ့ကြောင်း2012ခုနှစ်မှာတရုတ်နိုင်ငံကူမင်းကိုရောက်ခဲ့ကြောင်း2013ခုနှစ်မှာတရုတ်နိုင်ငံကနေမြန်မာနိုင်ငံကိုတရားမဝင်ဝင်ရောက်ခဲ့ဘူးကြောင်းထွက်ဆိုခဲ့တယ်လို့ဆိုပါရယ်ဦးကျော်မြင့်ကသူကနေဒါနိုင်ငံမှာနေထိုင်စဉ် Maple LeafReforestation company ကိုတည်ထောင်လုပ်ကိုင်ခဲ့ပြီးတန်ဘိုးကြီးမျိုးစေ့တွေပြိုးပင်တွေပြုပြင်ပြန်ပွားရေးကိုနိုင်ငံအနှံ့ဖြန့်ဖြူးရောင်းချခြင်းနဲ့ပြိုးပင်စီမံကိန်းလုပ်ငန်းတွေကိုလုပ်ကိုင်ခဲ့တဲ့အကြောင်းကနေဒါနိုင်ငံမှာရှိတဲ့ CBC Bank, RDC Bank နဲ့ TD Bank တွေမှာငွေစည်းတွေဖွင့်လှစ်ပြီးအမေရိကန်ဒေါ်လာ25သန်းလောက်နဲ့ညီညွတ်တဲ့ကနေဒါဒေါ်လာ33သန်းစုဆောင်းနိုင်ခဲ့တယ်လို့ဆိုပါရယ် 2023ခုနှစ်စက်တင်ဘာလရောက်တော့အဲ့ဒီငွေတွေကိုဘဏ်ကနေထုတ်ယူပြီးသူကကနေဒါဒေါ်လာ18တန်းကိုယူကျန်ငွေ15တန်းမိသားစုကိုပေးပြီးတရုတ်နိုင်ငံခူမင်းကိုထွက်လာခဲ့တယ်လို့ဆိုပါတယ်။ဥကြောင့်မြင့်တရုတ်နိုင်ငံခူမင်းကိုယူသွားတယ်ဆိုတော့ကနေဒါဒေါ်လာ18တန်းဆိုတာအမေရိကန်ဒေါ်လာ13တန်းလောက်နဲ့ညီမျှပါတယ်။နောက်ပိုင်းဥကြောင့်မြင့်ရဲ့ငွေကြေးလွှဲပြောင်းမှုရင်းနှီးမြှုပ်နှံမှုဆိုင်ရာတွေကိုနှိုင်းယှဉ်ရလွဲကူအောင်ညင်တာအောင်မြန်မာကျပ်ငွေအစားဒေါ်လာနဲ့ပဲတွက်ချက်ဖော်ပြသွားပါမယ်
။ဥကြောင့်မြင့်ဟာအဲ့ဒီငွေတွေနဲ့မြန်မာနိုင်ငံထဲတရုတ်ပြည်ကကုန်ပစ္စည်းတွေတင်သွင်းတယ်မြန်မာကုန်သည်တွေစီမှာရင်းနှီးမြှုပ်နှံတယ်ကုန်သည်မှုတွေလုံးတယ်လို့ပြောပေမဲ့ဘလို့အထောက်ထားမှမတွေ့ရဘူးလို့ဥစိုးထေးကဆိုပါတယ်ဘူဘိုင်ရဲ့စီစစ်ပေးချက်အရ2015ခုနှစ်တနှစ်ထဲမှာပဲဥကြုံမြင့်ဟာတရားမဝင်ဟွန်ဒီမွေလွှဲတွေကနေတဆင့်တရုတ်နေဆက်ကနေ United Arab Bank နဲ့ Airwadi Bank မှာဖွင့်ထားတဲ့ဒူဘိုင်အကောင့်တွေထဲအမေရိကန်ဒေါ်လာ12တန်းခွဲလောက်နဲ့ညီမျှတဲ့မြန်မာကျပ်ငွေတွေလွှဲပြောင်းရယူခဲ့တယ်လို့ဆိုပါတယ်ဥကြုံမြစ်ပိုင်းဘန်စီ6ခုကနေ2015ကနေ2020အထိဘန်ဒိုးသက်သက်ဒေါ်လာ17တန်းကျော်ရတယ်လို့လဲဆိုထားပါတယ်။အဲ့ဒီငွေတွေနဲ့ပတ်သက်ပြီးဥကြုံမြစ်ဟာလူ19ယောက်ကိုဒေါ်လာ3တန်းကျော်လောက်ငွေချေးတာကနေဒေါ်လာ4သိန်းနီးပါးအတိုးရတယ်လို့ဆိုပါတယ်။ယင်းဒီမြို့နယ်မှုမှာဒေါ်လာ1တန်းကျော်လောက်ထည့်ထားရကနေအကျိုးမြတ်ဒေါ်လာ3သိန်း4000လောက်ရတယ်လို့ဆိုပါတယ်။2015ကနေ2020အထိဥကြုံမြစ်ရတဲ့ဘန်ဒိုးချင်းငွေတို့ရင်းနှီးမြှုပ်နှံမှုအကျိုးမြတ်စုစုပေါင်းဒေါ်လာ17တန်းနီးပါးဝင်တယ်လို့ထွက်ဆိုကြောင်းဥစိုးထေးကပြောပါတယ
်ဒီငွေကြေးသုံးဆွဲမှုနဲ့ပတ်သက်လို့ဥကြော်မြင့်ဟာလှိုင်မြုပ်နယ်က International City Hotel ဝယ်ယူဖို့ဒေါ်လာ9သိန်းမော်ဘီမှာလဲနဲ့ဥယျာဉ်မြေ164ဧကဝယ်ဖို့ဒေါ်လာ9တန်းနီးပါးပြင်ဦးလွင်ပြင်စာကမြေ9ဧကပန်းလိုင်ကောက်ကွင်းအင်ယာကမြေနဲ့အိမ်နေပြည်တော်ပုပ်ပတီဗီကမြေခွနဲ့ဧကအလုံးစုစုပေါင်းအမေရိကန်ဒေါ်လာတန်တန်းနီးပါးလောက်နဲ့ဝယ်ယူခဲ့ပြီးဒေါ်လာတန်ပေါင်းများစွာကုန်ကြမဲ့အဆောက်အုံတွေကောက်ကွင်းတွေတိစောက်ထားခဲ့တယ်လို့ဆိုပါတယ်။ဥကြုံမြင့်ဟာသူတီထောင်ထားတဲ့ UDP ပါတီအတွက်ကိုတော့ဒေါ်လာ10တန်းကျော်လောက်အကုန်ကျခံသုံးဆွဲထားတယ်လို့ဆိုပါတယ်။အဲ့ဒီမှာရက်ကြီးကနေပြည်နယ်နဲ့တိုင်းစင်ပါတီတာဝန်ခံတွေကိုလစာငွေပေးချေတာရွေးကောက်ပွဲဝင်မဲ့အမတ်လောင်းတွေကိုထောက်ပံ့ကြေးပေးတာပါတီရုံးခန်းတွေနဲ့ပါတီစည်းရုံးရေးတွေအတွက်သုံးစွဲတာတွေပါဝင်ပါတယ်။ဥကြုံမြင့်ရဲ့ကနဦးထွက်ဆိုချက်တွေကိုကြည့်ရင်တန်တရားဖြစ်စရာအချက်တွေအများကြီးပါဝင်နေတာတွေ့နိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်အဲ့ဒီတဲကအမေရိကန်ဒေါ်လာ13တန်းကိုပိုက်ပြီးတရုတ်နိုင်ငံခူမင်းကိုသွားအဲ့ဒီငွေတွေမြန်မာနိုင်ငံနဲ့ဟွန်ဒီငွေလွှဲပို့အဲ့ဒီငွေတွေနဲ့ရင်းနှီးမြှုပ်နှံမှုနဲ့စီးပွားရေးလုပ်တယ်ဆိုပြီးရုတ်တရက်ရှိအောင်ဖန်တီးထားတဲ့ဇလန်းတပုတ်နဲ့ဆင်တူနေပါတယ်။မြန်မာနိုင်ငံဘန်တိုးနှုံး10ရာခိုင်နှုံးလောက်ကနေ9နှစ်အတွင်းအတိုးကြီးတသက်ဒေါ်လာ17တန်းလောက်ရဖို့ဆိုရင်ဒေါ်လာ18တန်းကိုအတိုးရောအရင်းပါလုံးဝမထုတ်ဘဲထားပါမှ9နှစ်အကြာမှရလာနိုင်မဲ့ပမာဏပါဘလို့ပဲဖြစ်ဖြစ်ဥစော်ထေးကတော့ဥကြုံမြင့်ရဲ့ပိုင်ဆိုင်မှုစုစုပေါင်းဒေါ်လာ18တန်းကျော်လောက်ရှိတယ်လို့ဆိုပြီးလက်တွေမှာဒီထက်ပိုများနိုင်တယ်လို့ဆိုထားပါတယ်ဒေါ်လာ13တန်းလောက်ပိုက်လာပြီးတရုတ်နိုင်ငံတွေကနေခိုးဝင်လာသူတယောက်ဟာဝင်ဝေရလန်းမမေရရမရှိပဲ9နှစ်အတွင်းဒေါ်လာ4သန်းမကတိုးပွားလာမှုကလည်းမယုံကြည်နိုင်စရာပ
ါကျင်းပပြီးသွားတဲ့ဥကြုံမြင့်အကြောင်းသတင်းစာရှင်းလင်းပွဲဟာပါတီဥက္ကဋ္ဌဥကြုံမြင့်ရဲ့ရာဇဝမှုနဲ့ဆိုင်တဲ့အပိုင်းသူ့ရဲ့ပိုင်ဆိုင်မှုနဲ့ UDP ပါတီအတွက်သုံးဆွဲမှုစတာတွေပြည်တော်စုရွေးကောက်ပွဲကော်မရှင်စီပေးပို့ပြီးနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဆိုင်ရာဥပဒေနဲ့ညှိစုံခြင်းရှိမရှိစစ်ဆေးနိုင်ဖို့တင်ပြထားတာကိုအသိပေးလို့ရဖြစ်ပေါ်ရပါတယ်ဒီအတွက်တိတ်ပြားခင်မှာပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာ UDP ပါတီကိုတရားဝင်နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ထားတာကနေပယ်ဖျက်တာမျိုးဖြစ်ကောင်းဖြစ်လာနိုင်ပါတယ်။ဒါပေမဲ့ဒီထက်ပိုအရေးကြီးတာကဥကြုံမြင့်စီငွေကြေးလာရလမ်းကြောင်းနဲ့သူ့ရဲ့လုပ်ရည်တွေဟာမြန်မာနိုင်ငံရေးနဲ့မြန်မာအချုပ်အခြာအာဏာကိုထိပါတဲ့အခြေအနေမျိုးရှိနေမရှိနေဆိုတာမျိုးအထိအသေးချာစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့လိုအပ်နေပြီဖြစ်ကြောင်းပါ
ရှိနေဖြစ်ပါစေသောရရှင်များရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာမြန်မာသတင်းလေးတစ်ပုဒ်နဲ့လဲသောရရှင်တွေကိုဖြောက်ပြေးပေးဦးမှာဖြစ်ပါရဲ့ရှင် အခုအရင်ဦးဆုံး Messenger ကနေပြီးတော့ video ကိုစာရေးပို့လာတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။ Danny Rose ဆိုတဲ့သောရရှင်က video ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာပါစေဆိုပြီးတော့နှုတ်ခွန်းဆက်စကားလေးတစ်ခုပါလာတာပါ။အထူးကျေးဇူးတင်ပါတယ်နော်။ Jordi Len ဆိုတဲ့သောရရှင်ကလည်း video မြန်မာသတင်းညနေပိုင်းအစီအစဉ်ကိုပုံမှန်နားဆင်သူပါတဲ့ကျေးဇူးတင်ပါတယ် video ရေးတဲ့။ဟုတ်ကဲ့ကျွန်မတို့ကလည်းအထူးကျေးဇူးတင်ပါတယ်။ဆရာအောင်ဆိုတဲ့တော်ရရှင်ကတော့မိကုန်းတစ်ခုမေးလာတာပါဒီတော်ရရှင်ကဒဇယ်မျိုးနဲ့ကောက်ကြီးချေရကဖြစ်ပါတယ်သူကကျွန်တော် Facebook စာမျက်နှာပေါ်မှာ view ရတဲ့တင်နားထောင်တာအဆင်ပြေဖြစ်နေပါတယ်အချိန်နဲ့တပြေးညီနားထောင်မှုရိုက်ဆောင်မှတက်လာပါတယ်အဲ့ဒါကိုအဆင်ပြေအောင်ရှင်းပြပေးစီချင်ပါတယ်မြမကြီးပေးစာခန္ဓာကိုဘယ်လိုပို့ရပါလဲတဲ့ဒီမှာသူမေးထားတာနှစ်ခုပါသူကတစ်ခုကဒီ view သတင်းတွေကိုနားထောင်ရိုက်ပြီးတော့ရှာတော့မှတက်လာရဲအဲဒါကြောင့်မလို့သူတို့ခက်ခဲလို့ပြောပြပေးစီခြင်းနဲ့ဆိုရရင်နောက်တစ်ခုကမြမကြီးကပေးစာကိုဘယ်လိုစာရေးရမလဲဆိုရရင်မြမကြီးကပေးစာကိုစာရေးတာကအခုလိုရေးလာတာမှန်ပါတယ်ရှင်မက်ဆေ့ချ်ကနေပြီးတော့စာရေးပို့လာတာကတော့အလွယ်ကူဆုံးနဲ့ကျွန်တော်တို့စီလည်းအမြန်ဆုံးရောက်နိုင်တဲ့နည်းပဲဖြစ်ပါရင်နော်တောင်းမို့လဲကျမတို့အစီကိုဒီအစီအစဉ်နောက်ပိုင်းမှာကြီးညာပေးမယ်စာရေးတိတာကိုစာရေးလို့ရပါတယ်ဒါမှမဟုတ်လဲအီးမေးလ်ပေးပို့ခြင်းနဲ့ဆိုရင်လဲကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bambi@voanews.com ကိုအီးမေးလ်ပေးပို့လို့ရပါတယ်ရှင်ဒီမှာဆရာအောင်မေးထားတဲ့ဒီအဓိကအကြောင်းအရာဖြစ်တဲ့ Facebook စာမျက်နှာပေါ်မှာသတင်းနားထောင်တာအဆင်မပြေဘူးဆိုလို့ပထမဆုံးဟုတ်ကဲ့ပါဆရာအောင်ရေကျမတို့ရဲ့ view အစီအစဉ်နေအိမ်မှာ radio ရောရုပ်မြင်သံကြားမှာဖြစ်ပါရင်ဒီအစီအစဉ်တွေကိုထုတ်လွှင့်နေတဲ့တပြိုင်တည်းချင်းနားထောင်ခြင်းနဲ့ကြည့်ရှုခြင်းနဲ့ဆိုရင်ကျမတို့အစီအစဉ်တွေလွှင့်နေတဲ့အချိန်ကြီးတဲ့အခါမှာ view မြန်မာဝိုင်း Facebook စာမျက်နှာကိုတွားလိုက်ပါနော်အိမ်မှာတစ်ခါရဲပေါ်လာပါလိမ့်မယ်ဒါနဲ့ကျမတို့အစီအစဉ်တွေဘယ်အချိန်တွေလွှင့်နေဆိုတော့သိပါရင်နော် radio တစ်နေ့ကို2ချိန်လွှင့်ပါရင်မနေ့6နာရီကနေ9နာရီတစ်ချိန်ညဘက်မှာဆိုရင်တော့ည9နာရီကနေ10နာရီတစ်ချိန်ဖြစ်ပါရင်ဒါရိုက်ထုတ်လွှင့်မှုဖြစ်ပါရင်ရုပ်မြင်သံကြားအစီအစဉ်ကတော့ည9နာရီတိုင်းမှာဖြစ်ပါလိမ့်ရှင်။အဲ့တော့အဲ့အစီအစဉ်တွေလာတဲ့အချိန်အနည်းကျွန်တော်တို့ view Facebook အစာမျက်နှာကိုတွားလိုက်ပါ။ကျွန်တော်တို့ view Facebook အစာမျက်နှာရဲ့ဒီနာမည်ကိုရှာမယ်ဆိုရင် view Bambi's News ဖြစ်ပါလိမ့်။လိပ်စာကတော့ facebook.com/view.bambi's.news ဖြစ်ပါလိမ့်ရှင်။အဲ့အစာမျက်နှာမှာတွားပြီးတော့အဲ့ထုတ်လွှင့်မဲ့အချိန်အနည်းတော့ကျွန်တော်တို့အစီအစဉ်တွေအလိုလျောက်တက်လာတာတွေ့ရပါမယ်။နောက်တစ်ခုရှိတာကလည်းဒီကျမတို့ရဲ့ Facebook စာမျက်နှာကိုပြည့်တက်ဖြစ်နေဟိုတိုက်နှစ်တက်ပါရဲ့ဆိုကြောင်းဟို like လုပ်ထားရပါတယ်အဲ့ဒါဆိုရင်တော့ကျမတို့အစီအစဉ်တိုက်ရိုက်ထုတ်လွှင့်ချိန်မှာကိုယ့်ကိုလာပြီးတော့အကြောင်းကြားသတိပေးမှာဖြစ်ပါလိမ့်ရှင်အဲ့ဒီတစ်ချက်လုပ်ကြည့်ပါနော်အဆင်ပြေပါစေနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းအထင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့ view ကအမြဲလို့ဖော်ပြပေးပါရစေ။အဲ့လိုစာတွေထဲမှာကျွန်တော်ဒီတစ်ပတ်ဖော်ပြပေးမယ့်တော်ရရှင်ကတော့ ARD တိုင်းပန်းတော်မျိုးနဲ့ပြလင်းအုပ်စုခြေရွာတရမှာနေပါတယ်ဆိုပြီးတော့နာမည်မပြောပါနဲ့ဆိုပြီးတော့ Facebook Messenger ကစာရေးလာတာဖြစ်ပါတယ်
။မင်္ဂလာပါ view ရေအဖွဲ့သူအဖွဲ့သားတွေအားလုံးစိတ်ချမ်းသာကိုကြမ်းမာစွာနဲ့COVID-19 ကာယောဂဘေးကနေကင်းဝေးကြပါစေဗျာကျွန်တော်ကတော့အခုထိုင်းနိုင်ငံမှာ9နှစ်လောက်ရှိနေပါပြီ VOE ကိုအားပေးလာတာလဲကျွန်တော်အသက်18နှစ်လောက်ကတည်းကပါအခုကျွန်တော်အသက်က38နှစ်ရှိနေပါပြီကျွန်တော်ဘာလို့ပြောချင်တာလဲဆိုတော့လာမယ့်ရွေးကောက်ပွဲကိစ္စပါကျွန်တော်တို့ရွာကတောင်သူလယ်သမားအများစုကအရင်တစ်ခေါက်မဲထည့်ခဲ့တဲ့ပါတီကိုမဲမပေးဖို့အများစုကဆန္ဒရှိနေကြပါတယ်ဘာကြောင့်လဲကျွန်တော်မေးကြည့်တော့အရင်အစိုးရလက်ထက်ဖဲစည်းက4000နဲ့အခုအစိုးရလက်ထက်မှာ1000ခွဲတဲ့ကျွန်တော်တို့ဒေသကဘဲလွန်ပြူမှာဘဲဒီစိစပားနဲ့ကွန်းချံတင်ပြူပြအများဆုံးစိုက်ကြပါတယ်အခုဈေးတွေမကောင်းတော့လူတွေကကြွေးထူပြီး MOU စနစ်နဲ့ထိုင်းကိုထွက်အလုပ်လုပ်ကြရပါတယ်အဲ့ဒါ NLD အစိုးရကြောက်လို့မြင်ကြပါတယ်ဖြစ်နိုင်ရင် NLD အစိုးရအနေနဲ့ကျွန်တော်တို့တောင်သူလေသမားတွေအတွက်စိုက်ပျိုးရေးနဲ့ပတ်သက်တဲ့ဒီဝါရေးပြန်လဲဥမော့လောင်ဂျိုးပန်ပေးစေချင်ပါလေမဟိတနာကျော်ကြီးကျွန်တော်တို့နေဘက်မှာလဲမဲဆွယ်မှုတွေအားနည်းနေသလားကျွန်တော်တွေးမိပါတယ်ဒီစာလေးကိုဖော်ပြပေးလို့ကျေးဇူးပါဗီဝေရေ
ဟုတ်ကဲ့ဒါကတော့သူ့ရဲ့အမြင်ကိုရေးလာတာပါသူထိုင်းနိုင်ငံမှာနေပေမဲ့လဲဒီမြန်မာနိုင်ငံကဒီမိတ်ဆွေတွေအပေါင်းအသင်းတွေနဲ့စကားပြောကြည့်ပြီးတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုအားမလို့အားမရဖြစ်ပြီးအခုလိုစာရေးလာတာဖြစ်ပါရင်ထိုင်းနိုင်ငံမှာနေရဆိုလို့တိုက်တိုက်ဆိုင်ဆိုင်ဒီရွေးကောက်ပွဲကိစ္စနဲ့လည်းပတ်သက်ပြီးတော့ထိုင်းနိုင်ငံမှာလည်းနေရဆိုရင်နောက်ထပ်သောရရှင်ရဲ့စာကိုလည်း Messenger ကဖော်ပြပေးခြင်းပါတယ်ဒီသောရရှင်ကကျွန်တော်ကထိုင်းနိုင်ငံမှာနေပါတယ်တဲ့မနေ့ကကျွန်တော်တို့အဖွဲ့မဲသွားပေးတဲ့အတွေ့အကြုံတွေပြောပြခြင်းလို့ပါမနေ့ကမဲသွားပေးတာ မယိုးသားအောင်လို့ခံစားရတယ်တဲ့ဘာလို့ပါလဲဒီတော်ရရှင်ကစာရိတ်ကအရင်ညံ့နေတယ်တဲ့အပန်ကဒီချက်ကောင်းတဲ့စာရိတ်ဖြစ်တင်ပါလေစာရိတ်ကဘေးသားမှာဟနေပါရင်သူတို့ချပေးတဲ့ကောင်နဲ့မကတ်ပါဘူးပြန်ဟဟဖြစ်နေတဲ့ကျွန်တော်ရဲ့စိတ်ထဲမှာမယိုးသားအောင်လို့ခံစားရတယ်ကျွန်တော်တို့ပေးတဲ့ Mary အလုံးပယ်မဲဖြစ်သွားမှစိုးရိမ်ပါတဲ့ရွေးကောက်ပွဲကော်မရှင်ကိုဒီချက်ကောင်းအောင်လို့လုပ်ပေးစီခြင်းတယ်လို့ပြောပေးပါတဲ့ဟုတ်ကဲ့ထိုင်းနိုင်ငံကတော်ရရှင်တောင်းဆိုလာတာပါသူစိတ်ထဲမှာနည်းနည်းမတိုးမတက်ဖြစ်တယ်ဆိုတဲ့စာရေးတည်းရဲ့ပုံကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လိုက်ပါတယ်တန်ယုံမှသွားပြီးတော့သူတို့ဒီမဲထည့်တဲ့အခါမှာအသုံးပြုတဲ့စာရေးလေးတွေဖြစ်ပါတယ်အညိုရောင်လေးတွေပါနော်ဓာတ်ပုံထဲမှာတွေ့ရတာကတော့ဆိုတော့ဒါကတော့ဒီတော်ရရှင်သူ့ရဲ့စိတ်ထဲမှာဒီပေါ်စီချာမကတ်တဲ့အတွက်ကြောင့်မလို့သူတို့မဲတွေများပယ်မဲဖြစ်သွားမလားဆိုပြီးတော့စိုးရိမ်နေစီနဲ့စာရေးပြီးတော့ရွေးကောက်ပွဲကော်မရှင်ကိုအသိပေးလာတာဖြစ်ပါတယ်။ဒါနဲ့ကမ္ဘာမှာကူးစက်ပြန့်ပွားပြီးတော့အခြေအနေလည်းမကောင်းသေးတဲ့ကိုဗစ်ကပ်ရောဂါအစိုးကြီးကမြန်မာနိုင်ငံမှာပထမတစ်ခေါက်ကတော့အခြေအနေဆိုးဆိုးရွားရွားမဖြစ်လိုက်ပေနဲ့အခုဒုတိယတစ်ခေါက်မှာတော့တော်တော်လေးဟိုကူးစက်မှုတွေများပြားပြီးတော့ဟိုရောဂါဖြစ်တဲ့သူရောဒိတ်ဆုံးတဲ့သူတွေရောနေစဉ်နဲ့အမျှတက်လာနေပါရဲ့နော်။ဒီလိုအချိန်မှာလူတွေရဲ့အစာဝတ်နေရေးအတွက်အလုပ်တွေလည်းပိတ်ထားလို့မရတာမလို့လုပ်ငန်းတွေလည်းပြန်ပြီးတော့လက်ပတ်နေရတာတွေရှိပါသေး။ဒါနဲ့ပတ်သက်ပြီးတော့စိတ်ပူပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးကြပါမယ်။ရှင်ထဲမှာမချိလို့စာရေးပို့ရတာပါတဲ့ဒီတော်ရရှင်ကနာမည်မပြောပါနဲ့လို့လည်းရေးလာတာပါ
။ဟုတ်ပါရဲ့73ရက်နေ့စက်ုံတွေပြန်လည်ပတ်မယ်လို့စူပါရီကတစဉ်ကြားရပါရဲ့။ဒါပေမဲ့အခုလိုယောဂကုသမှုတွေများနေချိန်မှာသူ့ပြည်ကိုကိုပြုံနဲ့အလုပ်ဆင်းရမှာအရန်ကြောက်နေပါတယ်။အခုစိတ်ယုံမှာကဖယ်ရီကာအလုပ်ဝင်ခြင်းအလုပ်ဆင်းခြင်းတောက်နေလေစားစားတဲ့အချိန်အကူကတော့စပွဲကုံမပြောနဲ့ထိုင်စားဖို့ထိုင်ခေါ်တော့မလောက်မကနေရမလောက်ကလို့ကုန်တင်ကားတွေအရင်မှာထမင်းစားရတာ။အခုဒီယောဂကြီးနဲ့စိတ်ယုံရဲ့လိုအပ်ချက်တွေနဲ့တော့ဘယ်လိုရင်ဆိုင်ရအောင်လဲမသိဘူး။အခုကြားနေရတာကယောဂဘုတွေ့ရှိတဲ့သူတွေကိုကိုယ်စီနဲ့ကိုကျူဝင်ရမယ်လဲကြားတယ်ဒီလိုကြားမရဲ့ပိုင်းတွေဖြစ်လာရင်တော့စက်ရုံကတာဝန်ယူပေးနိုင်မလားတေချာသလောက်ပြောရင်ဘယ်လိုနည်းနဲ့မှတာဝန်ယူလိမ့်မှာမဟုတ်ဘူးဘာဖြစ်လို့လဲဆိုတော့စက်ရုံကကြားမရဲ့မကောင်းတာတော့မှခွင့်ယူလို့မှမရတာဒီကြေးဖြတ်တယ်အခက်မသိရင်တရက်ပြက်လဲအထောက်ခံရတယ်အခုလဲအဆောင်နေတဲ့သူတွေကိုခုရဲ့ဒီမနဲ့ရှင်းနိုင်လောက်မှရုံးခန်းစီးမတွေကအလုပ်စိုးဖို့အတင်းလာလက်မှတ်ထိုးခိုင်းကြတယ်အဲ့ဒီမှာဗီဒီယိုမှတ်တမ်းတွေရိုက်ကြတပ်ပုံတွေရိုက်ကြနဲ့ပြက်ပြက်ပေးဖို့ပြောတဲ့သူကပြောနေအဆောင်မှာစူးပွက်သွားတယ်။လက်မမထိုးသူတွေကိုရေပြီးဖြတ်မယ်။အဆောင်မှာမနေရဘူးကစားပြောတာတွေဖြစ်လာတယ်။အဲ့ဒီလိုအခြေအနေတွေတောင်ဖြစ်လာရဆိုရင်ဆက်ုံတွေလည်းပတ်လို့များကုသမှုတွေတကယ်လို့များလာခဲ့ရင်ဘယ်သူကတာဝန်ယူလို့ဘယ်သူကတာဝန်ခံပေးကြမလဲလို့
ဟုတ်ကဲ့လူတွေကမတက်တာလို့တော့အလုပ်သွားနေကြရတာဟုတ်ပါရဲ့နော်။ဒါကြောင့်မလို့ယောဂပြန်ဖြစ်ဖို့လေသူတို့တွေအားလုံးဒီတော်ရရှင်ပြောသလိုပဲကြောက်နေကြတာလေအမှန်မှာအားလုံးလည်းကိုကျင်းစာမိမယ်ထင်ပါတယ်တော်ရရှင်တယောက်ရေးလာရဲ့ messenger ကစာလေးတစ်ခုအမှတ်ရမိပါတယ်နေ့စဉ်နဲ့အညာလူနာတင်ရင်ကားရည်နာပြီးတော့ခေါင်းတလားတင်တဲ့ကားရည်သွားနေကြတာမြင်နေရတာတော်တော်ကိုစိတ်မချမ်းသာစေရပါတဲ့တော်ရရှင်တယောက်ဒီတိုင်းပဲခန့်ညင်းကြီးရေးလာတဲ့အမှတ်ချက်လေးကိုကျွန်မပြန်ပြောဒီစာလေးကိုမြင်တော့အမှတ်ရမိပါတယ်ဒီလိုကိုဗစ်ရောဂါဖြစ်နေတဲ့အချိန်တွေမှာဒီဥယျာဉ်လူဆွေတဲ့တော်ရရှင်ကတော့ကိုဗစ် -19 ကူးစက်မြင်လက္ခဏာမပြငကိုရောဂါအခံလဲရှိသူရောဂါအခံလဲရှိပြီးတော့အသက်ကြီးသူဖြစ်ပါကစိုးရိမ်ရကြောင်းအသိပေးပါတဲ့တော်ရရှင်ဒီကိုသူ့ရဲ့ဒီစိုးရိမ်တဲ့အကြောင်းလေးနဲ့ဒီကိုဗစ်ရောဂါကဘယ်လိုလူတွေအတွက်ပိုပြီးတော့စိုးရိမ်စရာကောင်းလဲဆိုတာအားလုံးသိအောင်ဝေမျှခြင်းပါတယ်ဆိုတော့ပြောလာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်နော်ဒီလိုမျိုးအသိပညာပေးမှုတွေတော့သက်ဆိုင်ရာကျန်းမာရေးဝန်ကြီးဌာနကလည်းဖော်ပြနေသလိုကျမတို့ဒီမီဒီယာတွေမှာလည်းမကြာခဏဖော်ပြပါတယ်ဒါမဲ့အခုလိုသိထားတဲ့အချက်လက်ကိုမျှဝေလာတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOE American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemis@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ Viewy မြန်မာပိုင်းစာမျက်နှာဖြစ်တဲ့ Viewy Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ သောရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတော့ကျွန်မကသောရစနေကိုမြမတချင်းလေးနဲ့မြစ်တာတေးလဲဆောင်ဖြောပြပေးကြပါတယ်သောရစနေအားလုံးနဲ့တည်ပြီးဖြစ်ပါလိမ့်မယ်နော်အစိုးရမိမိကတည်းကအော်တိုဘာလ16ရက်နေ့မှာပဲမိသားစုနဲ့အတူနေထိုင်တဲ့ဩစတြေးလျနိုင်ငံမှာခရစ်တော်မှာအိပ်ပျော်သွားခဲ့ပါတယ်။သူမဆုံးပါခင်အော်တိုဘာလ၄ရက်နေ့ကတော့သူ့ရဲ့တချင်းတလေးတပုတ်ကိုမိမိကသူ့ရဲ့ Facebook စာမျက်နှာမှာသူ့ချစ်တဲ့ပြည့်တဲ့လူတွေတင်ပေးသွားခဲ့ပါတယ်။တင်းရင်းညီစလိုက်အချိန်တိုင်းဆိုရင်မိမိကတင်ထားတဲ့ဒီတချင်းတလေးနားထောင်ကြည့်အောင်ပါနော်။share လုပ်ပေးကြပါလို့သူရဲ့ Facebook မှာပြောတော့ပါတယ်။သူရဲ့ Facebook စာမျက်နှာမှာတွားချင်နိုင်ပါတယ်။မိမိရဲ့တယောက် Rest in Peace ငင်းငင်းစွာအနာယူနိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်းဖွင့်စာတွေနဲ့အသေးစချင်းတောင်းလာတွေကိုတနေ့ဝင်နေ့ညပိုင်းနဲ့တနေ့နာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူလာချင်နိုင်တဲ့အချင်းပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာကနေပြောတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio နဲ့ Facebook ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့ Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်။
ခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဆော်ဒီနိုင်ငံမှာဆွန်ရဲတကောင်ကိုကဘာအမြင့်ဆုံးစေအမေရိကန်ဒေါ်လာ 13,000 နဲ့လေးလံတင်ရောင်းချခဲ့ပါတယ်။အပန်းချီကစားကွင်းတွေမှာတကယ့်လပိုင်တွေအစားဆက်ရုပ်လပိုင်တွေကိုအနာဂတ်မှာအစားထိုးအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကချိုးပန်းနေပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချန်နဲ့မက်ခင်ဖြူတွေတို့ကတင်ဆက်ထားပါတယ်
။ဆော်ဒီအာရေဗျနိုင်ငံမှာဆွန်ရဲတကောင်ကိုအမေရိကန်ဒေါ်လာ 13,000 နဲ့ဈေးနဲ့တင်ရောက်ချခဲ့ပြီးကမ္ဘာ့အထူးဆုံးစီစံတင်ချိုးသွားခဲ့ပါတယ်။ပင်လယ်ကွေ့နိုင်ငံတွေအကြား45ရက်ကြာကျင်းပတဲ့နှမုတ်ဆူလီလန်တင်ပွဲမှာရောင်းချခဲ့တာဖြစ်ပြီးတော့ဒီနှစ်ရဲ့ရှားပါမှုနဲ့ထူးခြားတဲ့ဝိသေသလက္ခဏာတွေကြောင့်အခုလိုဈေးမြင့်ဆုံးရခဲ့တာလို့ဆော်ဒီဆွန်ရဲဝါသနာရှင်များအဖွဲ့ကညချက်ထုတ်ပါတယ်။ရှာဟင်းအမျိုးအစားဖြစ်ပြီးတော့အသက်အရွယ်နေသေးတာကြောင့်လည်းအခုလိုဈေးရခဲ့တာပါ။ဆော်ဒီနဲ့အိန္ဒိယနိုင်ငံတွေအတွက်အခုလိုစုံမွေးပြီးအမဲလိုက်တာဟာနှစ်ထောင်နဲ့ချီပြီးကြာနေတဲ့ယဉ်ကျေးမှုတစ်ခုပါ။ ဆွန်ရဲရီဟာတနာ ਈ 186မိုင်နှုန်းကျော်နဲ့ပြန်တန်းနိုင်ပြီးတော့နိုင်ငံတကာမှာတော့မြို့တုံးမှုအန္တရာယ်ရှိနေတဲ့သတ္တဝါအဖြစ်သတ်မှတ်ထားပါတယ်။ဆွန်ရဲရီဖန်စီမွေးမြူရောင်းချတာနဲ့အမဲလိုက်လုပ်ငန်းတွေမှာအသုံးပြုတာနဲ့ပတ်သက်လို့နိုင်ငံတိုင်းမှာတော့သူစီရန်နဲ့သူသတ်မှတ်ထားပါတယ်ရှင်။
တန်းကျင်ကစားကွင်းတွေမှာတကယ့်လပိုင်တွေအစားစက်ရုပ်လင်းပိုင်တွေကိုအနာဂတ်မှာအစားကိုအသုံးပြုဖျော်ဖြေသွားနိုင်ဖို့အတွက်အမေရိကန်ကုမ္ပဏီတစ်ခုကကြိုးပမ်းနေပါတယ်။ Free Willy, Deep Blue Sea, The Abyss စတဲ့ Hollywood ရုပ်ရှင်တွေရိုက်ကူးရမှာစက်ရုပ်လပိုင်တွေအစားထိုးဖန်တီးပေးခဲ့တဲ့ H Innovation ကုမ္ပဏီကလှုပ်ဆောင်နေတာပါ။ဒီကုမ္ပဏီဟာ1990ပြည့်နှစ်တွေကတည်းကစက်ရုပ်တွေကိုရုပ်ရှင်ရိုက်ကူးရမှာအသုံးပြုဖို့အတွက်ဖန်တီးပေးခဲ့ပေမဲ့လည်းအခုခေတ်မှာတော့ကွန်ပျူတာကဖန်တီးတဲ့ပုံရိပ်တွေကိုရုပ်ရှင်ရိုက်တဲ့နေရာမှာအသုံးပြုနေပြီဖြစ်တာကြောင့်သူတို့ရဲ့လုပ်ငန်းတွေကိုအပန်းဖြေကစားကွင်းတွေမှာအသုံးပြုဖို့ပြောင်းလဲလာခဲ့တာပါ။လပိုင်အစစ်တွေအစားအခုလိုစက်ရုပ်လပိုင်တွေအစားထိုးနိုင်ခဲ့တာကြောင့်အရင်တုန်းကကန့်ကွက်ခဲ့ကြတဲ့ဖောက်တဲ့အစ်စ်တွေလည်းရလာမယ်လို့မျှော်လင့်နေတာပါ။စက်ရုပ်လပိုင်တွေရဲ့အားသာချက်ကတော့တလိမ့်ဆန်အစစ်တွေလိုဂရုစိုက်စရာ၊ဝေးမြူစရာ၊တားဖောက်စရာမလိုပဲလူသားတွေအတွက်လည်းဘေးကင်းလုံခြုံစေပါပါခင်ဗျာ
။ဒီရက်ပါစီအချင်းကမပေါက်ကွဲတဲ့စံနေတဲ့အစည်းအဝေးပုံပလုံပိုလန်နိုင်ငံမှာပေါက်ကွဲသွားခဲ့ပါတယ်။ရင်းငုတ်သမားတွေကဘုံကို12တန်ဖြုတ်ဖို့ကြိုးစားနေရင်ပေါက်ကွဲသွားခဲ့တာပါ။အလေးချိန်6တန်နေပါရှိပြီးဒီဘုံရဲ့နာမည်ကတော့ Tall Boy ဖြစ်ပါတယ်။ဗြိတိန်ကျော်ဝင်လီတက်ကချေချခဲ့တာဖြစ်ပြီးတော့ဒီဘုံတွေရှိတဲ့ပိုလန်နိုင်ငံအနောက်မြောက်ဘက်ကပြတ်ဒူမြောင်နာမှာနေထိုင်သူ950လောက်ကိုဘေးလျာကိုရှေ့ပြောင်းပေးခဲ့ရပါတယ်။ဒုတိယကမ္ဘာစစ်ပြီးကနေဂျာမန်တိုက်သင်္ဘောတစ်စီးကိုတိုက်ခတ်ဖို့အတွက်ဒီဘုံကိုချခဲ့တာပါ။ဒီဘုံပေါက်ကွဲသွားပြီးတဲ့နောက်ဘုံကို12တန်ဖြုတ်ဖို့ကြိုးစားတဲ့ရင်းငုတ်သမားတွေအားလုံးဘေးကင်းရေးနဲ့ပြန်လာနိုင်ခဲ့တယ်လို့ကမ်းခြေဆောင်တပ်ဖွဲ့ကတာဝန်ရှိသူတစ်ယောက်ကနိုင်ငံပိုင်သတင်းမီဒီယာတွေကိုဖြေကြားခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့အော်တိုဘာလကုန်မှာဆင်နွှဲမဲ့ Day of the Dead ဒေသသူများကိုအောက်မေ့ပွဲအခမ်းအနားထိမ့်မှန်ဖြစ်လူအယိုးကောင်းရောင်စုံအယုတ်ကြီးတွေကို Reformer Land တစ်လျှောက်ချထားခဲ့ပါတယ်ဒေသသူများကိုအောက်မေ့ပွဲနေ့အခမ်းအနားဟာစပိန်လူမျိုးတွေအမေရိကတိုက်ကိုမရောက်လာခင်ကတည်းကရှိခဲ့တဲ့ရိုးရာထုံးစံတစ်ခုဖြစ်ပြီးတော့ဒေသဆုံးသွားပြီဖြစ်တဲ့မိသားစုဝင်တွေကိုကြံရစ်သူမိသားစုတွေကအောက်မေ့အမှတ်ရကြတာပါတည်သွားတဲ့သူတွေအနေနဲ့လည်းဝိညာဉ်အနေနဲ့တနေ့တစ်ခါတမလွန်ကနေပြန်လာနိုင်တယ်လို့လည်းယုံကြည်ကြတာပါဒါပေမဲ့ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကြောင့်အခမ်းအနားတွေကိုတိတ်တိတ်ဆိတ်ဆိတ်ပဲလုပ်ကြမယ်လို့မျှော်လင့်ရပါတယ်အရင်တုန်းကလိုမဟုတ်ပဲလူတွေလည်းခက်ခွာခွာနေရမှာပါ
နင်းနေနေညာပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဝါရမကိုဗစ် -19 ရောဂါကူးစက်ခံသူအရေအတွက် 39.9 သန်းနီးပါးနဲ့သေဆုံးသူ 1.3 သန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောလိုက်ပါတယ်အဲဒီမှာ American ပြည်ထောင်စုကကမ္ဘာပေါ်မှာရောဂါကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ရောဂါကူးစက်ခံသူ 8.1 သန်းကျော်ရှိတယ်လို့ပြောပါတယ်အဲ့နောက်တော့အိန္ဒိယနိုင်ငံကယောဂကုသခံသူ9တန်းခွဲကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဗဇုံးနိုင်ငံကတော့ 9.2 တန်းကျော်နဲ့တတိယအများဆုံးဖြစ်ပါတယ်ခင်ဗျာ။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာကိုရိုနာဗိုင်းရပること ဖြစ်ပွားသူ9ယောက်တွေ့ရှိပြီးတဲ့နောက်ထိုင်းနိုင်ငံမြောက်ပိုင်းတက်ခိုင်ထဲမှာရှိတဲ့နိုင်ငံနယ်စပ်ဂိတ်တွေအားလုံးကိုထိုင်းနိုင်ငံဘက်ကပိတ်လိုက်ပါတယ်။ဒါဟာပြီးခဲ့တဲ့စက်တင်ဘာလအစောပိုင်းကစပြီးထိုင်းနိုင်ငံမှာပထမဆုံးအကြိမ်ပြည်တွင်းကုသမှုဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံသူ9ယောက်စလုံးဟာထိုင်းနိုင်ငံမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေဖြစ်တယ်လို့ပြောပါတယ်။ထိုင်းနိုင်ငံမှာအစိုးရကိုစန့်ကျင်ဆန္ဒပြသူရာပေါင်းများစွာဟာဒီနေ့မှလည်းဗန်ကောက်မြို့မှာဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ထိုင်းအစိုးရကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာပြီးဆန္ဒပြခေါင်းဆောင်တွေပါဝင်လူတာစင်ပေါင်းများစွာကိုဖမ်းဆီးပြီးတော့ဆန္ဒပြပွဲတွေကိုတားဆီးနေတဲ့ကြားမှာပဲ။ကျောင်းသားတွေဥဆောင်တဲ့ဆန္ဒပြတဲ့သူရာပေါင်းများစွာဟာအစိုးရရဲ့အမိန့်ကိုစန့်ကျင်ပြီးဗန်ကောက်မြို့ကတခြားနေရာအထွတ်အမြတ်များမှလည်းနေရာတွေခွဲဆန္ဒပြခဲ့ကြပြီးတော့နောက်ထပ်ဆန္ဒပြပွဲတွေလုပ်သွားမယ်လို့လည်းပြောလိုက်ပါတယ်။တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 အရေးပေါ်အခြေအနေရပြည်ဦးမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေည9နာရီအစီအစဉ်ကိုလက်တော်မှာရာရီအဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ VOE အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ညကျွန်တော်ရန်နေပါ
This program has come to you from the Voice of America, Washington.